Welcome to the Voice of America in Burmese.
Mingla Minakemashe, Natang Sakogune Mila Sachaye, Vue Mima Bay, Jadabini Mine Bay, Season Ago, Nura Washington, D.C. Gani, Daya Tulin Bini Babishi. Jamamia the same Alma, Dominican Season Ago, Dowin Tinsepi Rame.
Jenna Josan Lava. Iraq Nangamashia, Yemikia, Wundan Rigu, American Appian Hollai Barre, Nangana Nuclear, the world beneath Muga, Iran, no more trifle, Russia, the Mara Jojalai Barre, Bojomuji, Mianhaya, a Kango, Twitter, Pesalai Barre, Dido, Yiki Nasuna, the Rigu, Ku Yemen Tune to Jobia Mapsabaria.
Come, Mavisha, the Rinri Pina, Siamet, the Rin, Lori Demaro, Young and Dine, so I at the Yawin Quimpu Chenet, the Go Muted down my ma, Islam Bada, when the Ubola Wupu and Niago, Bodahun and Yaga, a me, Mati Ludazuga, when young now Sheta, Sigere Pier Poma.
And I got to get the so Yaga at the Yawin Quimpu Tade, the Aubria Quimpu Tade, he so in the hard rubbido, Manausha Dim, Dazi Baby, Moodim, Low Dim.
Sierra Minto, Yaboda, Tekado, Minja, Doraba, a piece of Mudrini Bima Nasi Amame, Dapi, Manalita, Tita, Jeep, the Engine Munima, Jamie, don't be let me say on Tisarago, Gangote, Giva, that Chune, yet up to Japati, Bacapi, Kate, Jang, Australia, Nangama, Lame, Sanini, Mila, Sashianima, a trade week up with Jimparoma, Pite, Jang, sorry, the Din Marine, do a passing canary rega, Uchos and Dai, Mima, Yiton, Tachene, Tuyongia, season we go to Limpi, Shivari, a cool yin. So not take down young Mimani and Gatrin Rigo, which was an aneku yemin to Noga Piopia P. Russian.
He watched a drum, look at the American Wundanri, Iraq Nanga truck called Jabu, American Bidanzuga, mean to like Barre. Iran Nangana, Sipi Dom last, Sure, American Madre, so in Murisini Jane, Sura Gulu, a mean be like the Pepare. A sailor when my senior American Tapo window, Iran Damamo, Iran Jotano computer. ไต่ไข่ลาနိုင်တယ်လို့သမ္မတ်ထရမ့်အစိုးရကသတိပေးလိုက်ပြီးတဲ့နောက်ဘက်ဒက်မြို့အမေရိကန်တာယုံနဲ့အာဘီလ်မြို့အမေရိကန်ကောင်စီဝင်ယုံကဝန်ထမ်းတွေကိုချောချဖို့လှုပ်လာတာလည်းဖြစ်ပါတယ်ဒီလိုကနေပတ်သက်ပြီးအမေရိကန်ဥပဒေပြုလွှတ်တော်ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်မှုတွေပေါ်ထွက်ခဲ့ပါတယ်အထက်လွှတ်တော်နိုင်ငံများဆွဆိုင်ရေးကော်မတီကိုနောက်ဆုံးအခြေအနေတွေကိုအသိပေးဖို့လည်းတောင ယ်အီရန်ကိုလက်တွန့်ပြန်ဖို့အတွက်အမေရိကန်တပ်သားတသိန်းကျော်လွှတ်ဖို့စဉ်းစားနေရဆိုတဲ့သတင်းတစ်ပုဒ်ကိုတော့သမ္မတ်ထရန်ကညှင်းဆန်ပြီးမဲ့စစ်သားတွေအများကြီးစစ်ဆိုးချထားဖို့ရှိတယ်ဆိုတာကိုတော့မညှင်းဆန်ပါဘူ
းတရုတ်နိုင်ငံရဲ့ကုန်သွယ်စစ်ပွဲမှာအမေရိကန်သမ္မတ်ဒေါ်နယ်ထရမ့်ရဲ့အပြန်အလှန်လှုပ်ရက်တွေကြောင့်ဈေးစကတွေတဟုန်တိုးမြင့်တက်လာနေပါတယ်တရုတ်ကိုကောက်ပဲတည်နှံရောင်းချတဲ့လေသမားတွေလုပ်ငန်းတွေပြတ်တောက်ပြီးအမေရိကန်စားသုံးသူတွေလည်းတရုတ်ပစ္စည်းတွေဈေးကြီးပြေးဝင်နေရပါတယ်တရုတ်နဲ့တခြားကုန်သွယ်ဘက်တွေကိုရောင်းချမှုအဆုံးရှုံးကိုကားမိအောင်အမေရိကန်လေသမားတွေကိုအခုချိန်ထိဒေါ်လာ 8.5 ဘီလီယံထောက်ပံ့ပြီးဖြစ်တယ်လို့အမေရိကန်အစိုးရကဆိုပါတယ်တရုတ်ရဲ့အခွန်တိုးမြင့်မှုကြောင့်အမေရိကန်လေသမားတွေဆက်လက်နစ်နာနေမယ်ဆိုရင်နောက်ထပ်ဒေါ်လာ 15 ဘီလီယံချပေးဖို့ Congress ကိုတောင်းဆိုမယ်လို့လည်းဒေါ်နယ်ထရမ့်ကပြောပါတယ်အခုဖြစ်ပျက်နေတဲ့ကိစ္စကြောင့်အကြီးမားဆုံးအကျိုးဖြစ်ထွန်းမဲ့သူတွေဟာကျွန်ုပ်တို့ရဲ့မဟာမျိုးခြေလေသမားတွေပဲဖြစ်တယ်လို့လည်း Twitter မှာသူကရေးထားပါတယ်အမေရိကန်အခြေစိုက်စီးပွားရေးအတိုင်းပင်ခံကုမ္ပဏီ Trade Partnership Worldwide ကတော့တရုတ်ကုန်စည်တွေပေါ်သမ္မတ Trump ကအခွန်တိုးကောက်တဲ့အတွက်လူ၄ယောက်စီရှိတဲ့အမေရိကန်မိသားစုတွေဟာနှစ်စဉ်ကုန်ပစ္စည်းနဲ့ဝန်ဆောင်မှုအတွက်ဒေါ်လာ 2,300 ပုံကုန်ကြဖို့ရှိတယ်လို့ခန့်မှန်းထားကြပါတယ
်။အီရန်နိုင်ငံဟာနျူကလ িয়ার သဘောတူညီချက်ကနှုတ်ထွက်ဖို့ပထမခြေလှမ်းမလှမ်းသင့်ဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကပြောကြားလိုက်ပါတယ်။JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကနှုတ်ထွက်ဖို့အီရန်ကပြင်ဆင်လိုက်ရင်ဒီသဘောတူညီချက်ပြတ်ပြားတာဟာအီရန်နိုင်ငံကြောင့်ဆိုပြီးအပြစ်တင်ကြလိမ့်မယ်လို့ဩစတြီးယားသမ္မတအလက်ဇန်ဒါဗာဒါဘယ်လန်နက်ဘူဒူနေပြုလုပ်တဲ့ပူတွဲသတင်းရှင်းလင်းပွဲမှာသမ္မတပူတင်ကပြောကြားတော်တာပါအီရန်အနေနဲ့ဘာဖြစ်ဖြစ်ဒီသဘောတူညီချက်ထဲမှာဆက်နေတာဟာလောကန်စင်မြတ်လိမ့်မယ်လို့အီရန်ခေါင်းဆောင်တွေနဲ့တွေ့တိုင်းထပ်ကတလဲလဲပြောကြားခဲ့တယ်လို့လည်းမစ္စတာပူတင်ကဆိုပါတယ်အမေရိကန်နှုတ်ထွက်သွားလို့ဒီသဘောတူညီချက်ကပျက်စီးသွားပြီးဥရောပသမ္မတကဘာမှမလုပ်နိုင်ဘူးဒါပေမဲ့အီရန်နှုတ်ထွက်ဖို့ခြေလှမ်းပြင်လိုက်တာနဲ့အမေရိကန်နှုတ်ထွက်ခဲ့တာကိုလူတွေကမေ့ပြီးအီရန်ကိုပဲဝိုင်းအပြစ်တင်ကြလိမ့်မယ်လို့လည်းသမ္မတပူတင်ကပြောသွားပါတယ်ရုရှားနဲ့တရုတ်တို့ကတော့စန်တမန်ကင်းအရာအီရန်ရဲ့မဟာမိတ်နိုင်ငံတွေဖြစ်ကြသလိုစီးပွားရေးအရာလည်းဆက်ဆက်နေတဲ့နိုင်ငံတွေဖြစ်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာဒီမတိုင်ခင်တရက်က ရုရှားသမ္မတပူတင်နဲ့တွေ့ဆုံပြီးအီရန်ကိစ္စအပါအဝင်အကြောင်းအရာတော်များများကိုဆွေးနွေးခဲ့ကြပြီးမဲ့ဘယ်လိုအတိုင်းအတာထိသဘောတူညီမှုရှိခဲ့ရလဲဆိုတာကိုတော့ပြောထားခြင်းမရှိပါဘူ
းဖြည်တင်းဆွေးဖြစ်ပွားနေတဲ့ယေမန်နိုင်ငံမှာကုလသမဂ္ဂနဲ့သဘောတူထားတဲ့အတိုင်းလက်နက်ကိုင်ဟူတီတပ်ဖွဲ့ဝင်တွေကယေမန်ရဲ့အဓိကစစ်ကမ်းမြို့ဟူဒေတာစစ်ကမ်းကနေရွှေ့ပြောင်းသွားပြီးဖြစ်တယ်လို့ကုလသမဂ္ဂကိုယ်စားလှယ်မာတင်ဂရစ်ဖစ်စ်ကလူငယ်ရေးကောင်စီအစည်းအဝေးမှာမနေ့ဘုတ်တုံးနေ့ကအတည်ပြုပြောကြားခဲ့ပါတယ်ဆွေးနွေးနိုင်ငံမှာဒီဇင်ဘာလတုန်းကရရှိခဲ့တဲ့သဘောတူညီချက်အရတပ်ဖွဲ့ရွှေ့ပြောင်းမှုတွေထပ်ခါနှောင့်နှေးခဲ့ရပြီးတဲ့နောက်ပြခဲ့တဲ့စနေနဲ့အင်္ဂါနေ့အတွင်းပထမဆင့်တပ်ပြောင်းရွှေ့မှုကိုလုပ်နိုင်ခဲ့တာပါဟူဒီတာစိတ်ကန်းဟာယေမန်နိုင်ငံရဲ့အစားအစာသွင်းကို90ရာခိုင်နှုန်းကိုတင်သွင်းပေးနေတဲ့စိတ်ကန်းဖြစ်လို့ဒီတပ်ပြောင်းရွှေ့မှုဟာအရေးကြီးပါတယ်ဒီစိတ်ကန်းဟာဟူတီလက်နက်ကိုင်တပ်ဖွဲ့ဝင်တွေလက်ထက်ကျရောက်နေခဲ့တာပါတပ်ပြောင်းရွှေ့မှုအစီအစဉ်အရကုလသမဂ္ဂအနေနဲ့စိတ်ကန်းတွင်လွတ်လွတ်လပ်လပ်ဝင်ခွင့်ရမှာဖြစ်ပြီးဟူတီအဖွဲ့အတွက်လက်နက်တွေဝင်ရောက်မှုရှိမရှိကိုစစ်ဆေးနိုင်တယ်လို့အစားအစာနဲ့တခြားအရေးကြီးပစ္စည်းတွေတင်သွင်းရမှာပုံမလွယ်ကူစေမှာဖြစ်ပါတယ်ယေမန်နိုင်ငံအတွင်းလက်နက်ကိုင်အဖွဲ့အစည်းတချို့အတွက်လက်နက်တင်သွင်းမှုကိုကုလသမဂ္ဂကပိတ်ပင်ထားခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပါရှင်နမျိုးရာဗီယိုရဲ့သတင်းတွေကိုဆက်လက်နှာစင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံကြီးရေလေတက်မတော်ကကွယ်ရေးဦးစီးချုပ်ဘုံယုံကြီးမင်းအောင်ဆိုင်ရဲ့အကောင့်ကို Twitter ကဖယ်ရှားလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီကတာဝန်ပေးထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ကရခိုင်ပြည်နယ်မှာသူတို့တွေ့ရှိခဲ့ရတဲ့အခြေအနေအစီရင်ခံစာကိုတင်သွင်းဖို့ပြင်ဆင်နေချိန်မှာပဲ Twitter ကဗိုလ်ချုပ်မှုရဲ့အကောင့်ကိုဖယ်ရှားလိုက်တာဖြစ်ပါတယ်။2019ဩဂုတ်လတုန်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်သက်ပြတ်မှုတွေအပါအဝင်ရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုရုံတင်စစ်ဆေးနိုင်ဖို့အစဉ်သင့်ဖြစ်အောင်လည်းလှုပ်ဆောင်နေတယ်လို့ဒီစုံစမ်းရေးကော်မရှင်ကဆိုထားပါတယ်။ဒီစုံစမ်းရေးကော်မရှင်ရဲ့စစ်ဆေးမှုအတွက် Twitter, Facebook နဲ့တခြား Social Media Platform တွေကသူတို့ရရှိထားတဲ့အချက်အလက်တွေနဲ့အထောက်အကူပြုပူးပေါင်းပါဝင်မယ်ဆိုတာကိုတော့အတည်ပြုပြောကြားခြင်းမရှိသေးပါဘူး။ရိုဟင်ဂျာရေးလှုပ်ရှားသူတွေကတော့ဒီစုံစမ်းစစ်ဆေးမှုမှာပူးပေါင်းပါဝင်ဖို့လူမှုကွန်ရက်မီဒီယာအားလုံးကိုတောင်းဆိုထားပြီးအခု Twitter ကနေဗိုလ်ချုပ်မှုကြီးမင်းအောင်ဟန်ရဲ့အကောင့်ကိုဖယ်ရှားလိုက်တာဟာအံပွဲတရားဖြစ်တယ်လို့လည်းကြိုဆိုနေကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအသိမှတ်မပြုပါဘူး။
ဒီနေ့အတွင်းတရုတ်နိုင်ငံရဲ့ဒုတိယလေယာဉ်တင်သမော်တစ်စင်စတင်တာဝန်ထမ်းဆောင်ခဲ့တယ်လို့တတိယမြောက်လေယာဉ်တင်သမော်ကို2022ခုနှစ်မှာအပြည့်တိဆောက်ပါမယ်။ဒီလေယာဉ်တင်သမော်တွေကတစ်စင်ကိုတောင်တရုတ်ပင်လယ်မှာတာဝန်ချထားနိုင်တယ်လို့ရေကြောင်းမှုဝါဒဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။တရုတ်နိုင်ငံကကမ္ဘာတတိယမြောက်စီးအရင်အကြီးဆုံးနိုင်ငံဖြစ်ပြီးဒေသတွင်းတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီး Brunei, Malaysia, Philippines, Vietnam နဲ့ Taiwan တို့နဲ့နယ်မြေအငင်းပွားမှုတွေရှိနေပါတယ်။သမရထမ်လက်တက်မှာအမေရိကန်ရေတပ်သမော်တွေအဲ့ဒီပင်လယ်အတွင်းဆယ်ကြိမ်ဖြတ်တန်းခုန်မုန်းခဲ့ပါတယ်။ဒါဟာနယ်မြေအချုပ်အခြာအာဏာချိုးဖောက်တာလို့တရုတ်နိုင်ငံကပြောပါတယ်။တရုတ်နိုင်ငံအနေနဲ့လေရင်တင်သမော်စီမံငင်းကတဆင့်ဝေဟင်ကဝေရင်ပြစ်စွမ်းရင်ကိုတိုးမြင့်ဖို့လိုလားနေတယ်လို့ထိုင်ဝမ်အစိုးရမြို့ဝါဒလေးလာရေးကောင်စီကအန်ဒရူးယန်ကပြောပါတယ်။ဒါပေမဲ့ဒီလိုလေရင်တင်သမော်အုပ်စုတွေတောင်တရုတ်ပင်လယ်အတွင်းမှာချထားရင်တခြားနိုင်ငံတွေအတွက်စိုးရိမ်စရာဖြစ်စေပြီးတခြားနယ်မြေအငင်းပွားနေတဲ့နိုင်ငံတွေကအမေရိကန်ရဲ့အကူအညီကိုတောင်းဆိုပြီးတရုတ်စံကြေးရေးမဟာမိတ်အဖွဲ့ကိုဖွဲ့စည်းနိုင်တယ်လို့လည်းဆိုပါရယ်
။ online ပေါ်ကအကြမ်းဖက်ဖို့လှုံ့ဆော်တဲ့အစွန်ရောက်ဝါဒတိုက်ဖျက်ရေးနယူးဇီလန်နိုင်ငံရဲ့ဆိုအော့ချက်ပါယူရဲ့ချက်ကိုထောက်ခံပြီးမဲ့ပါဝင်လက်မှတ်ထိုးမှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ဂျီယာကပြောကြားလိုက်ပါရယ်။ Christchurch call Christchurch do so than လို့ဆိုတဲ့ဒီအစာပြိုးလှုံ့ဆော်ချက်ဟာလေယာအစွန်ရောက်သနသမတူကသူ့ရဲ့ဒေါသစကားတွေကို Facebook ပေါ်မှာထုတ်လွှင့်ပြီးနယူးဇီလန်နိုင်ငံ Christchurch မြို့ကဘလီနှစ်ခုမှာလူ52ကိုပြစ်တက်ခဲ့တာအစွဲပြုပြီးနာမည်ပေးထားတဲ့လှုပ်ရှားမှုဖြစ်ပါတယ်။ပုဂ္ဂလိကကဏ္ဍအနေနဲ့သူတို့ online မှာရေးသားချက်တွေကိုထိန်းချုပ်ရမှာဖြစ်ပေမဲ့လွတ်လပ်စွာပြောဆိုခွင့်ကိုလည်းကာကွယ်ဖို့လိုအပ်တယ်လို့ Interior ရဲ့ကြေညာချက်မှာအလေးနဲ့ဖော်ပြထားပါတယ်။ online ပေါ်ကအကြမ်းဖက်ဖို့လှုံ့ဆော်ရေးသားချက်တုံ့ပြန်လှုံ့ဆော်မှုအတွက်ကျူကျူတင်တင်လှုပ်ဆောင်ထားမှာဖြစ်ပေမဲ့လွတ်လပ်စွာသဘောထားဖော်ပြခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုလေးစားဖို့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်း Imperial ကြီးညာချက်ကအတိအလင်းဖော်ပြထားပါတယ်။ဒါအပြင်အကြံဖက်အပြောအဆိုတွေကိုတိုက်ဖြတ်ဖို့အကောင်းဆုံးလက်နက်ကတော့ခိုင်လုံစိတ်ချရမယ့်အပြုသဘောရေးသားတင်ပြချက်သာဖြစ်တယ်လို့လည်းဆိုထားပါတယ်
။ဒ တရုတ်စစ်တပ်ကကမကတာဖြူစီလွတ်တဲ့တရုတ်ကျောင်းသားဓမ္မမဟုတ်အလုံးလုံးမဲ့သူတွေကဗီဇာပိတ်ပင်ဖို့ရည်ရွယ်တဲ့ဥပဒေချမ်းတရက်ကိုအမေရိကန်သမ္မတ Trump နဲ့ Trump ရဲ့ရောင်းရင်း Republican အမတ်တွေဟာ Congress မှာအင်္ဂါနေ့ကအဆိုတင်သွင်းခဲ့ပါတယ်ဒီဥပဒေချမ်းအရအမေရိကန်အစိုးရအနေနဲ့တရုတ်စစ်တပ်နဲ့ဆက်နွယ်တဲ့သိပ်ပံနဲ့ Engineer အဖွဲ့အစည်းတွေစီရင်ကိုပြုစုရမှာဖြစ်ပြီးအဲ့ဒီအဖွဲ့အစည်းတွေကကမကတာပေးတဲ့စေလွတ်တဲ့ဘယ်သူကိုမဆိုဗီဇာပိတ်ပင်ပါမယ်ဒီဥပဒေကြမ်းကိုအမေရိကန်နဲ့တရုတ်အကြားကုန်သွယ်ရေးစစ်ပွဲအရှိန်မြင့်တဲ့ချိန်မှာအဆိုပြုခဲ့တာပါ။ဒါပြင်ဒီဥပဒေကြမ်းဟာအမေရိကန်တက္ကသိုလ်တွေနဲ့တခြားအဖွဲ့အစည်းတွေကနေတရုတ်နိုင်ငံသားတွေကညာနာပစ္စည်းခိုးယူမှုကိစ္စနဲ့ဒီရှိုးလုံးမှာကိုတချို့အမေရိကန်ရာရှိတွေစိုးရိမ်နေတဲ့အချက်ကနေထွက်ပေါ်လာတာပါ။အမေရိကန်တက္ကသိုလ်တွေကတာဝန်ရှိသူတွေကတော့တိတ်ပြီးလုံလုံကဲကဲတုံ့ပြန်တာမျိုးမဖြစ်ဖို့သတိပေးပါရစေ။တက္ကသိုလ်တာဝန်ရှိသူတွေကလုံခြုံရေးအရာအနေနဲ့ရှိတာကိုသတိပြုမိတယ်လို့ပြောပြီးတစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံတက္ကသိုလ်တွေမှာရှိတဲ့တရုတ်ကျောင်းသားတွေနဲ့တရုတ်သူတွေရဲ့အရေးကြီးတဲ့အခန်းကဏ္ဍကိုလည်းထောက်ပြကြပါရစေ။ Direct from Washington, the
voice of America, VOA. ကြာသပတေးနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဥကျော်စံသားနဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရန်ကုန်တိုင်းအစိုးရရဲ့တရားဝင်ခွင့်ပြုခြင်းနဲ့တကုံမျိုးသစ်တောင်ပိုင်းမှာအစ္စလမ်ဘာသာဝင်တွေဥပုပ်လာဝတ်ပြုနေတဲ့နေရာကိုဗုဒ္ဓဟူးနေ့ညကအမည်မသိလူအုပ်ကနေဝင်ရောက်နှောက်ယှက်တားစီးခဲ့ပြီးရက်ွက်ဥက္ကဋ္ဌကလည်းနှုံမိန်နဲ့ဝတ်ပြုခွင့်ကိုပိတ်ပင်ခဲ့ကြောင်းသက်ဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့တာဝန်ရှိသူတွေကပြောပါရယ်ဒီလိုနှောက်ယှက်တားစီးပိတ်ပင်မှုတွေလုပ်တာဟာနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေပြီးဘာသာရေးကိုကျင်းစာတရားထားကြဖို့အခုလိုလုပ်ရမျိုးမှာအစိုးရတာဝန်ရှိသူတွေဘက်ကဥပဒေနဲ့အညီထိထိရောက်ရောက်တားမြစ်ဖို့ဆရာတော်မင်းတုံညဗုဒ္ဓတက္ကသိုလ်ကမိန့်ကြားပါတယ်။မန်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပြပေးပါမယ်ရှင်
။တကုံမျိုးသစ်တောင်ပိုင်း26ရက်ကွက်မှာတရားဝင်ခွင့်ပြုချက်ရထားတဲ့အစ္စလာမ်ယာယီဝတ်ပြုဆောင်မှာဝတ်ပြုနေသူတွေကိုမေလ15ရက်ညပိုင်းကဖုန်ကြီးတချို့ပါတဲ့လူအယောက်200လောက်ရှိမယ်။အမည်မသိလူအုပ်စုကနေတားဆီးနှောက်ယှက်ပိတ်ပင်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်တဲ့ကိုမြအေးကို VOA ကဆက်သွယ်မေးမြန်းကြည့်ပါတယ်။
အစ္စလမ်ဘာသာဝင်ရဲ့ဥပုလာရောက်လို့ရှိရင်စူပေါင်းမိဝတ်ပြုတယ်ဆိုတာရှိတယ်။အဲစူပေါင်းမိဝတ်ပြုခွင့်ကိုခွင့်ပြုပေးဖို့ဆိုပြီးတော့မှဘာသာရေးအဖွဲ့အစည်းတွေကနေပြီးတော့မှဒေတာရန်ကုန်တိုင်းဒေတာကြီးအစိုးရကပြင်ပြပြီးတော့မှတောင်းခံရတယ်။ဒါနှစ်ချက်နှစ်တိုင်းမှလည်းအဲ့လိုပဲခွင့်ပြုတာရှိတယ်။ဟောတောင်းခံတဲ့အခါမှာ15နေရာတင်တဲ့အခါမှာ3နေရာခွင့်ပြုတော့ဒီ3နေရာမှာဒါဝတ်ပြုတာ။အဲ့ဒါတွေကပလီတွေမဟုတ်ဘူးဗျ။ဒါကျွန်တော်တမတ်တစ်ချက်ပြောချင်တာလေ။အဲ့တော့မြို့တောင်တကူမြို့တွေမှာလည်းပလီဆိုတာလည်းမရှိဘူးဗျ။အော်အဲ့ဒီမှာလာပြီးတော့မှခုနပြောလို့ဝတ်ပြုတဲ့လူတွေကိုဖိအားပေးပြီးဝင်ရှာပြီးတော့မှဟိုဝတ်ပြုတာတွေကိုရထိုင်းပေးပါမလုပ်ပါနဲ့လို့လူုံနဲ့လုပ်တယ်ဆိုတဲ့ပုံစံမျိုးဒီမိညာမှာဖြစ်ခဲ့တယ်ပေါ့ဗျာ။ဟောဖြစ်ခဲ့တဲ့ဆိုတဲ့အခါကျတော့ဘယ်သူတွေလဲဘယ်ဝါတွေလဲဆိုတာကျွန်တော်ညနာအတိုင်းပြည်ရဲ့အခြေအနေကိုမငြိမ်မသက်ဖြစ်အောင်ဘာသာရေးအထူးအရုံးနေဖြစ်အောင်မဖြစ်ဖြစ်အောင်ဖန်တီးနေတဲ့လုပ်ရက်တစ်ခုလို့ပဲကျွန်တော်မြင်ပါတယ်။အဲ့လိုရက်ကိုဖန်တီးနေတဲ့လူများလို့ပဲကျွန်တော်တော့အဲ့တိုင်းမြင်ပါလ
ားဟုတ်ကဲ့အခုခြေနေတွေကိုတားဆီးနိုင်ပြီလားရှင်နောက်ဆုံးခြေနေရောကုမြားကြီးပါကြလေရှင
်နောက်ဆုံးခြေနေကအဲ့3နေရာလုံးကိုအဲ့မှာရှိတဲ့ဝိပုမှုတဲ့ပတ်သက်တဲ့တာဝန်ခံတွေကနေပြီးတော့မှလက်မှတ်ထိုးပေးလိုက်ရတာပေါ့ဗျာဝိမပြုတော့ပါဘူးဆိုပြီးတော့ဆိုတော့မထိုးပေးလို့လည်းမရဘူးဗျာပြဿနာပါရှိလဲဆိုတော့အဲ့ရက်ွက်အတွက်မှာမိတင်းနေထိုင်တာတို့ဒူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုဖျက်ဆီးမဲ့အန်တရယ်ကလည်းတစ်ဖက်ကရှိပြန်တယ်ဆိုတော့အဲ့ဒီခါကျတော့နောက်ဆုံးတော့ကျွန်တော်တို့မလုပ်တော့မပွေးမပြုတော့ပါဘူးအဲ့မှာမပြုပါဘူးဆိုပြီးတော့ထိုးပေးလိုက်ရတယ်။ဟောပြဿနာကဘာလဲဆိုတော့ဗျာတရားဥပဒေစိုးမိုးရေးရော့တိရော့ရဲ့နိုင်တာပေါ့နော်ကျွန်တော်မြင်နေမြင်ရတော့ဒါတိုင်းဒေသကြီးစိုးရတယ်ဗျာတရားဝင်တရားလာတရားဝင်ခွင့်ပြုထားတာအဲ့တော့ဒီလိုအုပ်စုနဲ့ဖြစ်တယ်ဆိုတဲ့ကိစ္စအမျိုးကြတော့ကျွန်တော်တို့နိုင်ငံအတွက်လည်းမကောင်းဘူးအထူးသဖြင့်ဒီလိုမျိုးအခုအချိန်ကနိုင်ငံရေးအခြေအနေကတော့မဆိုရင်နှောင်းချဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်မှုချိုးပန်းနေတဲ့ကာလမှာလူမျိုးရေးဘာသာရေးမီးမွေးတယ်ဆိုတဲ့ကိစ္စရကတိုင်းပြည်အတွင်းတည်းလည်းမကောင်းဘူးနိုင်ငံတကာအလဲမှာလည်း image မကောင်းဘူ
းအမေရိကန်ပြည်ထောင်စုကိုဗုဒ္ဓသာသနာပြုခီးစဉ်ဖြစ်ကြွရောက်လာတဲ့မန္တလေးဗုဒ္ဓတက္ကသိုလ်ကဆရာတော်ဦးအိတ်သရိယမင်းတုံညာကလည်းဘာသာရေးအရာကိုကျင်းစာတရားထားပြီးအခြားဘာသာဝင်တွေကိုနှောက်ယှက်ပိတ်ပင်တားဆီးတာမျိုးမလုပ်သင့်ကြောင်းဝါရှင်တန် VOA ရုံးကိုမနေ့ကကြွရောက်လာချိန်မှာအခုလိုမိန့်ကြားပါတယ
်အဲ့ဒါကတကယ်သူတို့အစိုးရကလည်းတရားဝင်ခွင့်ပြုထားတယ်တရားဥပဒေရခွင့်ပြုထားတဲ့ဟေးဆိုရင်ဒါဟာတွားပြီးတော့ဟိုမနှောက်ယှက်တင်ဘူးတာစီပိတ်ပင်မှုတွေမလုပ်တင်ဘူးပေါ့။ဘာဖြစ်လို့လဲဟေးဆိုတော့ဦးဇင်းတို့မြန်မာနိုင်ငံကယဟန်တော်တွေလည်းပဲတခြားနိုင်ငံအတီးတီးမှာတာဒနာပြုနေကြတယ်ခရစ်ယာန်နိုင်ငံတွေအာမွတ်စလင်နိုင်ငံတွေမလေးရှားနိုင်ငံမှာဟေးဆိုရင်ဒါပြည်နံ ကျောင်းဆရာတော်ကြီးเนาะတခြားဆရာတော်တွေကိုအားလုံးတာဒနာပြုနေကြတာမိမိတို့ကကိုကျင်းစာတရားအနေနဲ့ကြည့်မယ်ဟေ့ဆိုရင်အဲ့ဒီကျောင်းကြီးတွေကိုဦးဇင်းတို့ရဲ့ဗုဒ္ဓရဲ့အခမ်းအနားတွေအဲ့ဒီမှာလည်းပဲအကုန်လုံးဒါကျင်းပနေကြတယ်ဖျားရှိကိုရတယ်เนาะမိမိတို့တရားတွေထိုင်ကြတယ်တရားစခန်းတွေဖွင့်ကြတယ်အဲ့ဒီမှာအခုလိုမျိုးတို့မွတ်စလင်တွေကနေပြီးတော့လာတားမယ်ဟေ့ဆိုရင်ဦးဇင်းတို့ဒါဗုဒ္ဓဘာသာတွေလည်းကြိုက်ကြမှာမဟုတ်ပါဘူးကိုကျင်းစာတရားအနေနဲ့ဟိုတားမြစ်တာတွေပိတ်ပင်တာတွေမလုပ်သင့်ပါဘူး
။ဒါအပြင်ဗုဒ္ဓဘာသာရဲ့ငြိမ်းချမ်းရေးလမ်းစဉ်အတိုင်းဥပဒေမဲ့လုပ်ရက်တွေမကျူးလွန်ကြဘူးနဲ့အစိုးရတာဝန်ရှိသူတွေကလည်းထိထိရောက်ရောက်တားမြစ်ဖို့ဆရာတော်ကအခုလိုမိန့်ကြားပါရယ်
။ဦးဇင်းတို့အနေနဲ့မေတ္တာရက်ခံညင်တာဦးဇင်းတို့ရဲ့ဗုဒ္ဓရဲ့ဝါဒဟာမေတ္တာတရားကိုအခြေခံပြီးတော့တည်ဆောက်ထားတဲ့ဝါဒဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးဟာနံပါတ်1အရေးကြီးပါတယ်။တရားဥပဒေကိုကျူးလွန်ပြီးတော့လည်းပဲမလုပ်ကြပါနဲ့။ဘာသာတစ်ခုနဲ့တစ်ခုအားလုံးရဲ့ကြားထဲမှာပဋိပက္ခတွေမဖြစ်ကြဘဲနဲ့ငြင်းငြင်းညံ့ညံ့နဲ့ပဲဦးဇင်းတို့သွားစီကျင်ပါတယ်အားလုံးကိုငြင်းညံ့စွာနီးတွေနဲ့ဖြည့်ရှင်းပေးကြပါတာဝန်ရှိတဲ့အစိုးရတွေအနေနဲ့ကလည်းပဲဒါတွေကိုထိထိရောက်ရောက်ကာကွယ်ပေးပါတားမြစ်ပေးပါအားလုံးငြင်းငြင်းညံ့ညံ့နဲ့ဆောင်ရွက်ကြပါ
အစ္စလမ်ဘာသာဝင်တွေအတွက်တကုံမြို့တစ်တောင်ပိုင်းမှာဝိပုက္ခွင့်16နေရာတောင်းခံတင်ပြခဲ့ပေမယ့်ရန်ကုန်တိုင်းအစိုးရကအခုအကြမ်းဖက်တားမြစ်ခံရတဲ့26ရပ်ကွက်မှာရှိတဲ့နေရာအပါအဝင်စုစုပေါင်း3နေရာပဲခွင့်ပြုခဲ့ပါတယ်ရှင်
မအင်ဂျင်နိုင်ဖြစ်ပါတယ်တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့ကြာတာပရင်းနေ့မနေ့ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်အောင်တပီကြီးရွာမှာကြောင်မီးသွေးသုံးဘီးလက်မြေဆဲယုံတိဆောက်တာကိုကန့်ကွက်တဲ့ကြီးရွာသားတချို့နဲ့ရဲတပ်ဖွဲ့တို့ဗုဒ္ဓဟူးနေ့မနေ့ပိုင်းကပဋိပက္ခဖြစ်ပွားခဲ့လို့ကြီးရွာသားတချို့ဖမ်းဆီးခံရတယ်လို့သတင်းတောက်တယောက်လည်းဖမ်းဆီးတရားဆွဲဆိုခံရပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်အောင်တပီကြီးရွာမှာကြောင်မီးသွေးသုံးဘီးလက်မြေဆဲယုံတိဆောက်တာကိုကန့်ကွက်တဲ့ရာသားတွေနဲ့လုံခြုံရေးတာဝန်ရှိသူတွေကြားထိတ်တိတ်ပဋိပက္ခဖြစ်ခဲ့တာပါဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဘက်ကပြစ်ခတ်နေနေရမှာကြေးရွာသားတချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အချို့ဖမ်းဆီးခံခဲ့ကြရပါတယ်ရွာသားတွေဘက်ကစစ်ရုံကိုမိရှုဖျက်ဆီးတာတွေပြုလုပ်တဲ့နောက်လုံခြုံရေးတပ်ဖွဲ့တွေဘက်ကဆန္ဒပြမှုကိုအကြမ်းဖက်ဖြိုခွဲခဲ့တာပါအခုတော့အခြေအနေတွေတင်းမာနေသေးရှိပြီးရဲတပ်ဖွဲ့တော်တော်များများအနီးအနားမှာလုံခြုံရေးယူထားတယ်လို့အောင်တပီကြေးရွာသားကိုကျော်စီရက VOA ကိုပြောပါတယ်
ဝင်ကြီးကျုပ်လာပြီးတော့မှပြေဆုံးတယ်လို့ပြောပြီးကျွန်တော်တို့ကနှစ်သိပြီလူစုခွဲခိုင်းထားပြီးတော့ကျွန်တော်တို့ခုကတော့လူစုခွဲပြီးနေတယ်ကြ။ဒါနဲ့ရဲတွေကတော့ခုရွာမှာနောက်ထပ်ထပ်ပြီးတော့ကားတွေနဲ့ဖြည့်တာရဲရင်က900လောက်ဖြစ်သွားပြီးတော့ကျွန်တော်တို့ဝင်စည်းမဲ့အနေအထားမျိုးမှာရှိနေတယ်။ကျွန်တော်တို့ဒီရွာတွေကလည်းလူတွေရတာပဲဘေးရတဲ့ဒီကမှဝင်ကြီးကျုပ်လာတဲ့မယ်ဆိုပြီးတော့မှအဲသူတို့ကကျွန်တော်တို့ကိုအကြံပြောပြီးတော့မှလူစုတွေကတော့ခုမလာတဲ့ခါကျတော့မကြည်မလည်ပြီးဖြစ်နေကြတာပေါ့။အဲသူတို့ခရံရဲမူလားပါလားတော့မသိဘူးသူတို့ကလည်းညှိပေးမယ်ပေါ့လူစုခွဲပေးပါဆိုပြီးတော့မှအိုက်တန်ကြောပြီးတော့မှခုကျတော့ကုမ္ပဏီကားတွေအပြင်ကိုအကုန်အတင်းနဲ့ကားတွေအပြင်ထုတ်ပြီးတော့မှရဲတွေကဝင်ပြီးတော့မှနေရာယူတဲ့အနေအထားမျိုးကိုသူတို့ပြင်ဆင်နေတယ်ဗ
ျရွာသားတွေကမနေ့ကတည်းကကုမ္ပဏီပိုင်ကားတွေကိုလမ်းပိတ်ဆိုပြီးဆန္ဒထုတ်ပေါ်နေတာဖြစ်ပါတယ်ရွာသားအချို့ကကုမ္ပဏီပိုင်ကားတွေနဲ့အဆောက်အဦတွေကိုမိရှုဖျက်ဆီးကြပါတယ်မိရှုဖျက်ဆီးမှုတွေဖြစ်လာတဲ့နောက်ရဲတပ်ဖွဲ့ကလူကိုအကြမ်းဖက်ဖြိုခွင်းခဲ့ပါတယ်မီရှိုဖြက်စီးတဲ့သူတွေကိုအရေးယူဆောင်သွားမယ်လို့လဲတာဝန်ရှိသူတွေကဆိုပါတယ်ပြစ်ခတ်နေနေတာကြောင့်ရွာသားချို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးတချို့ဖမ်းဆီးခံခဲ့ရတယ်လို့ရွာသားတွေဘက်ကပြောဆိုပါတယ်ရဲတပ်ဖွဲ့ကဖြိုခွင်းချိန်မှာသတင်းယူနေတဲ့ Channel Manly TV သတင်းတောက်တူလည်းဖမ်းဆီးခံခဲ့ရပါတယ်ဖမ်းဆီးပြီးတဲ့နောက်ဝတ္တရားနှောက်ယှက်မှုမီရှိုမှုအားပေးကူညီမှုပုံမှန်တွေနဲ့အမှုဖွင့်ရမန်ယူထားတယ်လို့ Channel Manly TV ကအေဒီတာချုပ်ကိုမင်းနေကပြောပါတယ
်3လုံးသုံးလုံးဆိုတာဝရရနောက်ရှက်မှုအဲ435ကမီးရှို့မှုအဲနောက်ရတစ်တလေအဘိကူညီအဲ့ဒီသုံးမှုနဲ့ယမန်ယူတာခံလိုက်ရပါတယ်ဟိုပါဘောနော်အဲဒီအဲ့အမှုသုံးမှုနဲ့ယမန်ယူတယ်ပေါ့ဒီနေ့ဖန်စီဆုံးအောင်ပြီးဒီနောက်ဆုံးကတော့ယမန်ယူထားတယ်ဟုတ
်ဖန်စီကန်သူတရင်နောက်ကိုနန္နာဟာကျင့်ဝတ်နဲ့အညီတရင်ယူနေတာဖြစ်လို့အခုလိုဖန်စီတာဟာဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်မဖြစ်သင့်ဘူးလို့ကွန်မင်းတွေကဆက်ပြောပါတယ
် Facebook မှာ live လွှင့်နေတဲ့အတွက်ကျွန်တော်တို့ရဲ့ဟိုသက်သေထောက်ထားပြီးခိုင်လုံနေအဲ့တော့ကျွန်တော်ရဲ့သတင်းတော်ကြီးပထမဦးဆုံးပြောချင်တာကတော့နော်ဒီသတင်းမီဒီယာကျင့်ဝတ်တွေဥပဒေတွေအဲဒီဟိုဟာတွေရကျွန်တော်တို့ဒီနိုင်တာပြီးသတင်းမျိုးလှုပ်ဆောင်နေတာဖြစ်တယ်အဲ့ဒါကိုကျွန်တော်ခိုင်မာမာပြောလို့ရတယ် နောက်တစ်ချက်ကတော့ဒီလိုမျိုးနောက်သူကအဲ့ဒီ live လွင်နေထမှာပါတယ်သူရာသတင်းတော့ပါ live လွင်ဟို live လွင်နေပါတယ်ဟိုသတင်းယူနေတာပါကတ်ပါပါတယ်လို့ပြောရကြတယ်မင်းမလို့ချင်ဘူးမင်းဒါဝတ်တရားနောက်ဆက်တာပဲမင်းကောင်းဖို့တက်ဆိုပြီးနောက်လျှောက်ဖမ်းပြီးဆွတ်တင်နေတော့ချမ်းချမ်းရဲရဲနဲ့ဒီလိုမျိုးလှုပ်ဆောင်ချက်ဟာဒါအခုဒီမိုကရေစီနိုင်ငံမှာဒီလိုမျိုးမဖြစ်သင့်တော့ဘူး
ဒီပြည်လက်မြေစေယုံဟာကြောင်မီတဲတုံးစေယုံဖြစ်ပြီးမြန်မာနိုင်ငံယင်းနှိမ့်မြုံနယ်မှုကော်မရှင်ခွင့်ပြုချက်နဲ့တိစောက်ထားတဲ့တစ်နှစ်တန်9000ထုတ်ကြောင်မီတဲတုံးပြည်လက်မြေစေယုံလည်းဖြစ်ပါတယ်ဒီစေယုံစီမံကိန်းကိုအရင်တမရဟောင်းအသိဆိုင်လက်ထက်ကခွင့်ပြုပေးခဲ့တဲ့စီမံကိန်းလည်းဖြစ်ပါတယ်ဒေသခံတွေဟာပြည်လက်မြေစေယုံစီမံကိန်းဖျက်သိမ်းပေးဖို့ကြေးရွာလမ်းမှာကုမ္ပဏီပိုင်ကားတွေမဖျက်သိမ်းဖို့နဲ့ဖမ်းဆီးထားတဲ့သူတွေကိုအမြန်ဆုံးပြန်လုပေးဖို့တောင်းဆိုနေရလည်းဖြစ်ပါတယ်ခင်ဗျာ
မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်အောင်တပြည်ကြီးရွာမှာကြောင်မီသွေးသုံးပြီးလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်တဲ့ကြီးရွာသားတချို့နဲ့ရဲတပ်ဖွဲ့တို့အကြားပဋိပက္ခဖြစ်ခဲ့တဲ့အကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုထဲအောင်ခန်းကသတင်းပေးပို့ထားတာပါအခုဒီသတင်းနဲ့တစ်ဆက်သေးမှာပဲလာမယ့်စနေညဓာတ်ရိုက်လေလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်
တော်ရရှင်များရှင်မြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအနာပိုင်းတွေနဲ့ထိတ်တိုက်ရင်ဆိုင်တိုးပြီးဖန်စီအေးအေးယူခံရထိရိုက်မျက်နှာကြရတဲ့အဖြစ်တွေနဲ့ကြုံရလေရှိပါတယ်။ငင်းညမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နေတယ်လို့အနာပိုင်းတွေအပေါ်ပြစ်တင်ကြတာတွေရှိတယ်လို့ဆန္ဒပြသူတွေဘက်ကလည်းစီကံချိုးဖောက်ကြတယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာတွေလည်းရှိပါတယ်။ငင်းညမ်းတဲ့ဆန္ဒပြပွဲတွေမှာထိတ်တိုက်ရင်ဆိုင်ရတဲ့အခြေအနေတွေကိုရှောင်ရှားနိုင်ဖို့အတွက်လှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေဘက်ကပဲဖြစ်ဖြစ်လိုက်နာဆောင်ရွက်ဖို့ဘာတွေများလိုအပ်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းအချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ VOA ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ထိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်အတွင်းကနေမလေးရှားနေဆက်အထိမြန်မာနိုင်ငံသား12ဦးကိုထိုင်းအစိုးရပိုင်စားတိုင်းနဲ့ပါဆယ်ပို့နေတဲ့ကားနဲ့လူမောင်ခိုတင်လာသူတွေကိုမေလ14ရက်နေ့ကဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းကိုမတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်ရက်သဖုံးမြို့နယ်အာရှအဝေးပြေးလမ်းမမှာထိုင်းနိုင်ငံဆိုင်ရာစားတိုင်းနဲ့ပါဆယ်ပို့ဆောင်ရေးလုပ်ငန်းသုံးကားနဲ့ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုလူမောင်ခိုတင်လာတာဖြစ်ပါတယ်။အစိုးရဌာနဆိုင်ရာကားတွေနဲ့လူမောင်ခိုကူးနေတာကိုကြိုတင်တင်ရတာကြောင့်ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီကနေအခုလိုမျိုးဌာနဆိုင်ရာကားသုံးပြီးဝင်လာတာကိုစောင့်ကြည့်နေခဲ့ပြီးစုံခလာခရိုင်ရောက်မှာတော့ပိတ်ဆို့ဖမ်းဆီးလိုက်တာပါကားမောင်းသူထိုင်းနိုင်ငံသားနဲ့ကြံဝန်ထမ်းတဦးကိုတော့လူကုန်ကူးမှုဆိုင်ရာဥပဒေနဲ့အရေးယူမှာဖြစ်ပါတယ်မြန်မာနိုင်ငံသားဟိန်းနူဘာသာဝင်တွေဟာမလေးရှားမှာအလုပ်လုပ်ကင်ဖို့အတွက်စာရိုက်ဝန်ထမ်းကားမောင်းသူကိုကန်ချနာဘူရီကနေထိုင်းမလေးနယ်စပ်တီတူအူကိုဘတ်ငွေ1500ပေးခဲ့ရတယ်လို့ဆိုပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဆိုလို့ရှိရင်ဒီ2019မှာဇန်နဝါရီလနေပြီးတော့ဒီလဒီကျွန်တော်တို့သိရတဲ့လောက်ကအားလုံးပေါင်း18ခုပေါ့နော်။တရားမဝင်ခိုးဝင်တဲ့အမှုဖြစ်တာ။
အဲ့ဒီ
မှာလူဦးရေအပြည့်ဆိုလို့ရင်400နဲ့500ချမ်းမှာရှိနေတယ်။ပြီးတော့ဒီလူတွေကအဲ့လမ်းအမယ်ဝင်ကြတယ်။အများစုပြောတော့
အခုဆိုရင်2019ခုနှစ်နှစ်စကစလို့မလေးရှားကိုသွားလို့ရတဲ့လမ်းညောင်းအတိုင်းလူမောင်ကိုသမားတွေကပို့ဆောင်လာတာတွေများလာတယ်လို့မြန်မာနိုင်ငံသားတွေကလည်းမလေးရှားနိုင်ငံကိုသွားကြသူတွေများလာတယ်လို့လည်းသူကဆိုပါတယ်
။မလေးရှားဆိုတဲ့ဥစ္စာကတော့လူတွေကမလေးရှားကိုပို့ပြီးတော့အထင်ကြီးတာပေါ့နော်။မလေးရှားကိုသွားရင်အထင်ကြီးမယ်ဆိုရင်ကိုပြင်ပြီးတော့သွားနေကြတယ်များတယ်လို့ထင်တယ
်။ပြီးခဲ့တဲ့နှစ်ကတော့ထိုင်းမလေးနယ်စပ်ကိုထိုင်းတောင်ပိုင်းကနေလူမောင်ခိုသမားတွေကပို့ဆောင်ပေးရင်ဖမ်းဆီးခံရသူ1000ခန့်ရှိပြီးတခြားနေရာတွေကနေလည်းလူကုန်ကူးခံရသူတွေဖမ်းဆီးခံနေရတာပါ။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကလေအစိုးရဆုံးအဆင့် TR3 ကိုရှော့ချသတ်မှတ်ခဲ့ပါတယ်။အခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်ရတာဟာလ လူကုန်ကူမှုပပျောက်ရေးဆိုင်ရာအနေအဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလုံဆောင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံသားတွေနဲ့ဆက်ဆက်ပြီးလူကုန်ကူမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကိုတော့တရားတူစောင့်ကြည့်အစီအစဉ်ထဲမှာထည့်သွင်းသတ်မှတ်ထားဆ
ဩစတြေးလျနိုင်ငံမှာလာမယ့်စနေနေ့မေလ18ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။1990ပြည်နှစ်နောက်ပိုင်းကျဆင်းရိပ်ပြနေတဲ့စီးပွားရေးကြောင့်ဆွေးကွေးကောက်ပွဲမတိုင်ခင်မဲဆွယ်စီယုံမှုတွေမှာစီးပွားရေးစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးတော့အဓိကထားမဲဆွယ်ခဲ့ကြတာကိုတွေ့ရပါတယ်။မဲဆန္ဒရှင်တွေအကြားမှာအဓိကစိုးရင်ပူပန်နေတဲ့အချက်တွေထဲမှာလည်းပတ်ဝန်းကျင်ထိန်းသိမ်းရေးအချက်ကိုလည်းပါဝင်တာတွေ့ရပါတယ်။ဆစ်ဒနီမြို့ကနေ VOA သတင်းတောက် Phil Marshall သတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်။ဩစတြေးလျမဲဆွယ်စီယုံပွဲတွေမှာအရင်ကနဲ့မတူဘဲငွေကိုရေလိုသုံးပြီးမဲဆွယ်လာကြတာကိုတွေ့ရပါတယ်။ငွေကြီးချမ်းသာတဲ့လူတွေရဲ့အထောက်ပံ့ခံပါတီငယ်တွေဟာလည်းအဓိကပါတီကြီးတွေဖြစ်တဲ့ဗဟိုလက်ဝဲရင်း Liberal National ညွန်ပေါင်းပါတီနဲ့အတိုက်ခံလီဘာပါတီတို့နဲ့ပါဝင်ရှင်ပြိုင်လာတာကိုလည်းတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆစ်ဒနီတက္ကသိုလ်က Stuart Jackson ကသူ့အမြင်ကိုအခုလိုပြောပါတယ်။
We are seeing expensive elections. I actually think you will see the expenditures go up considerably at this election.
ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေကအပြိုင်ဆိုင်ငွေလန်းခင်းမဲဆွယ်နေကြတာပါ။TV မှာရော Facebook မှာရော Instagram Twitter ရှိရှိသမျှ Social Media အကုန်လုံးတုံပြီးတော့ကြော်ညာနေကြတာပ
ါ Labor Party ကိုဦးဆောင်သူလက်ရှိဝန်ကြီးချုပ် Scott Morrison ကတော့ရိုးရှင်းတဲ့အယူအဆကိုအခြေခံထားတဲ့သူ့ရဲ့စီးပွားရေးစီမံခန့်ခွဲမှုတွေအပေါ်ယုံကြည်ကြဖို့မဲဆန္ဒရှင်တွေကိုအခုလိုစည်းရုံးပါတယ
် Australians quietly going about their lives with simple decent honest aspirations
get an education ညတ်တယ်မယ်အလုပ်ကိုကြိုးကြိုးစားစားလုပ်မယ်စီးပွားရေးလုပ်ငန်းတစ်ခုခုလုပ်မယ်ကိုယ်တော်ဝန်ကိုယူမယ်အများအကျိုးဆောင်မယ်ကျွန်တော်တို့ဩစတြေးလျလူမျိုးတွေကဘဝကိုရိုးရိုးရှင်းရှင်းပဲတွေးတာဗျ
အတိုက်ခံပါတီခေါင်းဆောင် Bill Shorten ကတော့အခုနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲမှုတွေကိုလုပ်ပေးမယ်လို့ပြောပါတယ်
We've said that we want multinationals to pay their fair share. I announced yesterday a new scheme to stop some multinationals from
using the system as a doorman. These companies are not going to be able to pay for a long time. They are going to be able to pay for a long time. They are going
to be able to pay for a long time. Australia may send a message to Myanmar to pay for a long time. They are going to be able to pay for a long time. They are going to be able to pay for a long time.Queensland ပြည်နယ်မှာအိန္ဒိယကုမ္ပဏီအဒါနီကအစုပြုထားတဲ့ကာမိုက်ကယ်ကြောင်မီးသွေးသက်တူတွေလုပ်ငန်းကတဘာဝပတ်ဝန်းကျင်ချစ်မြတ်နိုးသူတွေကြားဝေဖန်စရာဖြစ်နေတာပါတကယ်လို့အကောင့်ထဲပေါ်ဖြစ်မယ်ဆိုရင်ဒီသက်တူတွေကကမ္ဘာမှာအကြီးဆုံးကြောင်မီးသွေးသက်တူတွေဖြစ်လာမှာပါဩစတြေးလျရာသီဥတုဆိုင်ရာကောင်စီကတော့ဒီကိစ္စကိုဂရုမစိုက်ရင်နောက်နှစ်ပေါင်း80မှာကမ္ဘာကြီးပူနွေးလာမယ့်ပြဿနာကြောင့်ဩစတြေးလျပြည်တွင်းစီးပွားရေးကိုဒေါ်လာ 1.5 ထရီလီယံအထိထိခိုက်လာနိုင်တယ်လို့သတိပေးထားတာပါတချို့ကဒေတာရင်းတယံဇာတာစီမံကိန်းတွေရှိဖို့လိုတယ်လို့ပြောတယ်လို့မဲဆန္ဒရှင်တဦးဖြစ်တဲ့ Rachel Ryder ကတော့ဒီစီမံကိန်းကိုလုံးဝဆန့်ကျင်ကြောင်းပြောပါတယ
် But Danny is just no no no
အတန်းဒီကြောင်မီးသွေးလုပ်ငန်းကိုလုံးဝလက်မခံနိုင်ပါဘူးဂယ်လီလီဂျိုင်ဝမ်တစ်ခုလုံးထိခိုက်မှာလေဩစတြေးလျတစ်ခုလုံးတကဘာလုံးအကုန်ထိခိုက်ကုန်မှာပေါ့အထွေထွေရွေးကောက်ပွဲမှာဩစတြေးလျမဲဆန္ဒရှင်16တန်းမဲပေးကြမှာဖြစ်ပါတယ်နိုင်ငံသားအများစုကတော့နိုင်ငံရေးတည်ငြိမ်မှုကိုလိုလားနေကြပြီးနိုင်ငံမှာဝန်ကြီးချုပ်သက်တမ်းပြည့်ဆောင်ရွက်ခွင့်မရတာ10နှစ်ကျော်နေပြီဖြစ်တဲ့အတွက်နိုင်ငံရေးပါတီအချင်းချင်းတိုက်ခိုက်နေမှုတွေကိုအဆုံးသတ်စေချင်နေကြပြီပဲဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်အခုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။line 2 meter 24 kHz 12133 line 2 meter 40 kHz 4443နဲ့ line 2 meter 58 kHz 5805တို့အပြင် line လက် meter 190 kHz 1505တို့ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာအစီအစဉ်နဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်မှာတော့စေတနာအထမမြောက်တဲ့လွင်ငင်းတက်တာခွင့်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီ
းကမ္ဘာရဲ့ရွေးချယ်ရတာအကောင်းပေါ့နော်ဟိုထောင်နေပါတဲ့လူတွေကမဆန့်တော့ဘူးဒီလိုတွေဖြစ်နေတဲ့အနေအထားမှာခက်ခက်တွေ့ပြီးလှုပ်လိုက်တာပေါ့နော်ဒါပေမဲ့နောက်ဆက်တွဲဖြစ်လာတာကတော့ကမ္ဘာရွေးချယ်တဲ့စိတ်မကြိုက်ဘူးလို့ဖြစ်တာပေါ့နော်
နိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်သူလူခွင့်ရေးရှိနေကြီးဦးသိန်းတန်းဦးနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအာဖို့မပြည့်ကိုရဲမင်းထွန်းနဲ့မန်းအင်ဂျင်နိုင်တို့ကတင်ပြပေးထားပါတယ်ရှင်
။ပထမဆုံးမေလ15ရက်နေ့ရက်စွဲနဲ့ The Japan Times သတင်းစာမှာမြန်မာနိုင်ငံကလွတ်လပ်ခွင့်တွေအတွက်တွန်းအားပေးဆိုတဲ့ကောင်းစင်ပါအက်ဒီတာအဖော်ကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာ writer သတင်းတော်နှစ်ယောက်ကိုလွတ်ပေးလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးချီချူးဂုံပြုတင်ပေမဲ့ငကိုကလေးကသူတို့ကိုဖမ်းကိုမကဖမ်းသင့်ခဲ့ပါဘူးလို့အစာချီရေးသားထားပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲဟာလူတူချင်းရဲ့လွတ်လပ်ခွင့်ကတ်သတ်ချက်တွေပေါ်အကျိုးသက်ရောက်မှုမရှိသေးလို့လူအခွင့်အရေးနဲ့ဒီမိုကရေစီမြင့်တင်ဖို့မြန်မာအစိုးရကိုတွန်းအားပေးတင်တယ်လို့ဆိုပါတယ်။ writer သတင်းတော်နှစ်ဦးတရားစွဲဆိုခံရမှုနဲ့ပတ်သက်ပြီးတရားရုံးအနေနဲ့ရရှိတဲ့အထောက်အထားတွေကိုလစ်လျူရှုပြီးသူတို့ကို1,900ချခဲ့တယ်လို့ဆိုပါတယ်။သူတို့ကိုမြန်မာနှစ်တစ်ခုမှာသမရရဲ့လူငယ်ချမ်းသာကွင်းနဲ့လွတ်ပေးပြီးမဲ့ငကိုကလေးကသူတို့ကိုမဖမ်းသင့်တဲ့အပြင်မြန်မာနိုင်ငံမှာသတင်းလလတ်ခွင့်ကျင့်သုံးတာဟာအန္တရာယ်ရှိနေသေးလို့လူတွေကအဆွေးအဝါကိုချီကျူးဖို့နှုတ်ဆက်နေခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်နောက်ထပ်နိုင်ငံရဲ့အကျဉ်းသား25ယောက်ဖမ်းဆီးခံထားရပြီး283ယောက်ဟာတရားရင်ဆိုင်ဖို့စောင့်နေရတယ်လို့ရန်ကုန်အခြေစိုက်နိုင်ငံရဲ့အကျဉ်းသားများကုညီဆောင်ရှောက်ရေးအဖွဲ့ကိုကိုးကားဖော်ပြထားပါတယ်။တချိန်ထဲမှာအစိုးရဟာတရားရုံးတွေကိုအသုံးချပြီးလွတ်လပ်စွာပြောဆိုခွင့်တွေကိုပုံမကန့်တတ်လာနေတယ်လို့လည်းဆိုပါရယ်နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအဖွဲ့ရဲ့အစိုးရ2013ခုနှစ်ကစလို့ဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းအစည်းအဖြတ်မှုနဲ့တရားစွဲဆိုခံရတဲ့အမှုပေါင်း153ခုရှိခဲ့ပြီးအသွင်ကူးပြောင်းနေတဲ့အယက်သားအစိုးရလက်ထက်မှာလည်းလူခွင့်ရေးတိုးတက်ဖို့လှုပ်တာရှားတာတဲ့အနေအထားပိုကောင်းမလာဘူးလို့ဆိုပါရယ်အထူးသဖြင့်ဒေါန်ဆန်းစုကြည်အနေနဲ့ဒီကဏ္ဍမှာဥဆောင်မှုပြက်ကွက်တာဟာခါတိကြရပါလို့ဆိုပါရယ်writer သတင်းထောက်နှစ်ယောက်ရဲ့အမှုတစ်လျှောက်လုံးမှာလည်းသူကအစိုးရရဲ့မူဝါဒကိုတောက်လျှောက်ထောက်ခံခဲ့တယ်လို့ဆိုပါရယ်အသေးအဖြတ်မှုအမှုပေါင်း153ခုနဲ့အမှု140ဟာသူ့ပါတီအာဏာရလာပြီးနောက်ပိုင်းမှာဖြစ်ခဲ့တယ်ဆိုပြီးနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ကိုကိုးကားဖော်ပြထားပါရယ်ဒီကိစ္စကဖိနှိပ်တဲ့အစိုးရတွေကိုဘယ်လိုဆက်ဆံရမလဲဆိုတဲ့မေးခွန်းကိုတကြော့ပြန်မေးလာစေခဲ့ပါရယ်ဂျပန်နိုင်ငံအနေနဲ့လူသေရှင်ကြဝေဖန်တာမလုပ်ဘဲနောက်ွယ်မှာသာဖိအားပေးပြောဆိုတဲ့မူကိုကျင့်သုံးလေးရှိပါရယ်ရိုဂျာကိစ္စကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့အဆိုမူကြမ်းကိုလည်းဂျပန်နိုင်ငံကမဲပေးဖို့ပြက်ခွက်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတင်းမာတဲ့မူဝါဒထားရှိရင်မြန်မာနိုင်ငံကလူခွင့်ရေးကိစ္စအရေးမထားတဲ့တရုတ်နိုင်ငံနဲ့ပုံနှိစက်သွားမယ်ဆိုတဲ့ဆိုရင်မှုကဂျပန်နိုင်ငံရဲ့ဒီအယူအဆကိုဖြစ်စေခဲ့တာပါ။ဒါကပထဝီနိုင်ငံရေးနဲ့စီးပွားရေးအကျိုးစီးပွားကိုထင်ဟဖော်ပြနေတယ်လို့ဆိုပါရယ်။မြန်မာနိုင်ငံဒေသတွင်းအရှေ့အနောက်ကုန်သွယ်ရေးမှာအရေးပါတယ်လို့အရှေ့တောင်အာရှဒေသအတွင်းဆက်သွယ်ရေးမှာလည်းအခရာကြပါတယ်။တိုကျိုအနေနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအကူအညီတွေတော်တော်များများပေးထားပြီးဂျပန်ကုမ္ပဏီတွေကလည်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့စိတ်အားထက်သန်နေကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံခြားငွေလိုအပ်မှုတွေကအပြောင်းလဲလုပ်ဖို့ဖိအားပေးနိုင်ကောင်းတဲ့အနေအထားလို့လဲဆိုပါတယ်။နိုင်ငံတကာရဲ့ရင်းနှီးမြှုပ်နှံမှုတွေ၃နှစ်စတိုက်ကြာဆင်းနေတာမှာအများဆုံးရှိခဲ့တဲ့2015ခုနှစ်ရဲ့၃ပုံတစ်ပုံသာရှိခဲ့ပြီးစီးပွားရေးတိုးတက်မှုမှာလည်းခန့်မှန်းထားတဲ့9ဒါမှမဟုတ်8ရာခိုင်နှုန်းရဲ့အောက် 6.8 ရာခိုင်နှုန်းပဲရှိပါတယ်။2020ခုနှစ်ရွေးကောက်ပွဲနှီးလာတဲ့အမျှဂျပန်နိုင်ငံနဲ့တခြားနိုင်ငံတွေအနေနဲ့မြန်မာနိုင်ငံအတွင်းလူအခွင့်အရေးအခြေအနေတွေတိုးတက်ဖို့မြန်မာအစိုးရကိုဒီထက်ပိုဖိအားပေးတွန်းအားပေးတင်ကြောင်းရေးသားထားပါရယ်ခင်ဗျာ
ဆက်လက်ပြီးရခိုင်ပြည်နယ်အတွင်းဝင်ခွင့်ပြုဖို့ကုလအရာရှိတိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့ပေါ်ပီမက်ဖာဆန်ရေးသားထားတဲ့မေလ15ရက်နေ့တို့ writer သတင်းတစ်ပုဒ်ကနေကောက်နှုတ်တင်ပြလိုပါရယ်ဆောင်းပါးကလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်အာဆူလာမြူလာက
ရခိုင်ပြည်နယ်တွင်အကူအညီပေးတဲ့အမှုဒဏ်တွေကိုကြိုတင်စီစဉ်ထားတဲ့ရေရှည်ခွင့်ပြုချက်တွေပေးဖို့တိုက်တွန်းတယ်လို့ဆိုပါရယ်။ဒါ့အပြင်ရခိုင်ပြည်နယ်တွင်တွေ့လို့တဲ့နေရက်စွန့်ခွာရသူတွေနဲ့တွေ့ဖို့မေတ္တာရက်ခံချက်ပယ်ချခံရတယ်လို့မစ်မြူလာကရိုက်တာသတင်းဌာနကိုပြောတယ်လို့ဆိုပါရယ်။နေလက်စည်းကမ်းတွေပါဝင်လူသားချင်းစာရစာနာမှုအကူအညီတွေလိုအပ်သူတွေစီကိုမရောက်နိုင်တဲ့အပြင်တချို့လူတွေဟာအသက်ဘေးအန္တရာယ်ရှိနေတယ်လို့သူ့ရဲ့6ရက်ကြာခီးစဉ်အပြီးမစ်မြူလာကပြောတယ်လို့ဆိုပါရယ်။ Ranger တွေကိုနှင်းပတ်တဲ့ကိစ္စမှာကျူးလွန်တဲ့စစ်တပ်အစစ်မြစ်ရာရှိကြီးတွေကိုအေးအေးယူဖို့ကုလသမဂ္ဂကစုံစမ်းစစ်ဆေးရေးမှုတွေတောင်းဆိုနေတဲ့အချိန်မှာစစ်တပ်ကတော့သူတို့အမှားမလုပ်ဘူးလို့ညင်းဆိုနေတယ်လို့ဆိုပါရတယ်။အခုရပိုင်းအတွင်းအေးအေးရခိုင်လက်နက်ကိုင်တပ်တွေနဲ့မြန်မာစစ်တပ်တို့တိုက်ပွဲကြားအရက်သားတွေပိတ်မိနေခဲ့ပါတယ်။ကုလလက်ထောက်အတွင်းရေးမှူးချုပ်ကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ကလည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတာကိုထောက်ပြခဲ့တယ်လို့ဆိုပါရတယ်။ကုလလက်ထောက်အတွင်းရေးမှူးချုပ်ဟာ2012ခုနှစ်ကစစ်တွေမြို့အပြင်ဘက်မှာစောက်လုပ်ခဲ့တဲ့ရိုဟင်ဂျာစခန်းတစ်ခုကိုလည်းတွားရောက်ခဲ့ပြီးရွှေပြောင်းသွားလာမှုကန့်သက်ခံထားရသူတွေနဲ့တွေ့ဆုံခဲ့ရမှာလူအတော်များများဟာသူတို့ရဲ့လှုပ်ရှားသွားလာမှုတွေအပြင်အခြေခံဝန်ဆောင်မှုအခွင့်အရေးတွေကန့်သက်ခံထားရတယ်လို့ဆိုပါရယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားသူတွေကိုလက်ခံဖို့ကုလသမဂ္ဂနဲ့ပူးပေါင်းပြီးအင်အားတွေတိစောက်ပေးနေတဲ့အစီအစဉ်အကြောင်းကိုလည်းကုလလက်ထောက်တွင်းရေးမှုချုပ်နဲ့တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့ဆိုပါရယ်အခြေခံကြတဲ့အကြောင်းရင်းပြဿနာတွေကိုမကင်တွယ်ပဲအင်တွေစောက်ပေးရုံတသက်ကမလုံလောက်တဲ့အကြောင်းနဲ့လူတွေအနေနဲ့လွတ်လပ်စွာသွားလာခွင့်မရှိလို့ခုနှစ်နှစ်ကြာစခန်းတွေနေရင်းနဲ့မျော်လင့်ချက်တွေပျောက်ဆုံးနေပြီလို့ကုလလက်ထောက်တွင်းမှုချုပ်ကပြောကြောင်းဖော်ပြထားပါတယ်
ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံဆိုင်ရာစောင်းမားတွေကကောက်ညှုတ်ချက်တွေကိုကိုရဲမင်းထွန်းနဲ့မန်အင်ဂျင်နိုင်တို့ပြောပြပေးကြတာပါရှင်။အခုတော့မနေ့ခင်းတိုင်းနားဆင်နေကြ American Indian 3 English စာသင်ခန်းစာတွေကိုဒေါ်လလတန်းကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ဒီကနေ့မနေ့တင်ပြမယ့် idiom အသုံးကတော့
a slap on the wrist.
ဖြစ်ပါလေစာလုံးပေါင်းက A တခါတခု S L A P slap a slap ကတခါရိုက်တာပုတ်လိုက်တာ T H E the W R I S T the risk ကလက်ကောက်ဝတ်လို့အဓိပ္ပာယ်ရပါလေစကပိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လုတ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်ဒဏ်ကိုဥပဒေအရတော့ခံရစမြဲပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ပြစ်မှုကဘယ်လောက်ပဲရှိလေးပါစေဘယ်သူသားဘယ်သူသမီးဖြစ်ပါတယ်ဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်ဒဏ်ကိုမခံရပဲအပြစ်ပေးမခံရတာတက်တက်တသားပေါ့ပေါ့တဏံပဲအပြစ်ပေးခံရတာမျိုးကို slap on the wrist ဆိုပြီးတင်စားပြောလို့ရှိပါတယ်ဆလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ရုံနဲ့ပြီးသွားတဲ့အပြစ်ဒဏ်မျိုးပေါ့ရှင်။ဒီသုံးနှစ်ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြကြရအောင်
။ John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
ဂျွန်ကစီဝိုင်းလုပ်ငန်းရှင်တထေးကြီးတူရဲ့သားပေါ့သူကားတိုက်တာတော်တော်လေးအခြေအနေဆိုးတယ်သူ့ဘက်ကအပြစ်ဖြစ်ပြီမဲရဲကသူ့အပြစ်ကိုပေါ့ပေါ့တန်တန်နဲ့ပဲလွတ်ပေးလိုက်တယ်ဟိုဘက်အဖွဲ့ကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နှားဆင်ကြကြရအောင
် John is the son of a business tycoon he was involved in a bad accident which was his faultBut the police let him go with a slap on his wrist, which angered the other party.
Julon ne apit ga chi le bi me te te da da po po tan tan ne hlut pe lite de thai tin de lo apit pe chi ma khan ya bu so yin be lu pyo ma le
a slap on the wrist
lo pyo lo ya ba de a ra ga do di kri min ne tin pya ga de idiom a thong me phit ba de
စီ ီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ခဲ့ရတာပါ။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ Internet စာမျက်နှာနဲ့ VOA Facebook စာမျက်နှာတွေမှာလည်းလေ့လာနိုင်ပါတယ်ရှင်။အခုတော့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုအလှည့်ပေးကြအောင်ပါရှင်။ပြီးခဲ့တဲ့လွန်ကြီးတက်တာကွင်းဟာနိုင်ငံတော်သမရကစည်ဒနာရည်ရွယ်ချက်ကောင်းတဲ့ထုတ်ပြန်ကြေညာခဲ့တာဖြစ်ပေမဲ့မလိုလားအပ်တဲ့အကျိုးဆက်တွေဖြစ်ပွားခဲ့တာဘာကြောင့်မလဲ။စည်ဒနာမှန်မီမဲ့လုံနည်းလုံဟန်တချို့ဟာမှားယွင်းခဲ့တယ်လို့နှစ်20နီးပါးထောင်ထဲမှာနေခဲ့ဘူးတဲ့နိုင်ငံရေးအကျဉ်းသားဟောင်းလက်ရှိလူအခွင့်ရေးရှိနေကြီးဦးသိန်းတန်းဦးကအဆိုပါတယ်အသေးစိတ်ကိုဦးသိန်းတန်းဦးနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်ဦးသိန်းတန်းဦးကနိုင်ငံတော်သမ္မတမေလ9ရက်နေ့ကထုတ်ပြန်ခဲ့တဲ့ပြည်ထောင်လွန်ငင်းသက်သာခွင့်အမိန့်ထဲမှာဖော်ပြထားတဲ့စေတနာတွေဟာရည်ရွယ်ချက်တွေဟာအင်မတန်ကောက်မာတယ်ပြည်သူလူထုနှလုံးစိတ်ဝမ်းအေးချမ်းစေဖို့အတွက်လူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့ညဉ့်ညံရဲ့လုပ်ငန်းရှင်တွေချောမောအောင်မြင်ဖို့အမျိုးသားပြန်လည်သိမြတ်ရေးအထောက်အကူပြုဖို့စသဖြင့်ပေါ့လေအဲ့လိုရည်ရွယ်ချက်ကောင်းတွေနဲ့လှုပ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ဆုံးကြားတဲ့သတင်းတွေကတော့သတင်းစိုးတွေဖြစ်နေတော့ဒီရည်ရွယ်ချက်တွေပေါင်းမြောက်ခဲ့ပါရဲ့လားဆိုတာစဉ်းစားသုံးသပ်ပေးပါခင်ဗျာ
တပရရဲ့ရည်ရွယ်ချက်ကတော့အကောင်းပေါ့နော်ဟိုထောင်နေပါတဲ့လူတွေကမဆန့်တော့ဘူးဒီလိုတွေဖြစ်နေတဲ့နေသားမှာဖက်ဖက်ကတွေ့ပြီးလှုပ်လိုက်တာပေါ့နော်ဒါပေမဲ့နောက်ဆက်တွဲဖြစ်လာတာကတော့သမရရွေချင်တဲ့စိတ်မကြိုက်ဘူးလို့ဖြစ်တာပေါ့နော်ဟိုလူတွေကပိုလူလွင့်ငါလည်းလွတ်ရမယ်ပေါ့နော်ဒါကတကယ်တော့သူကပြစ်ဒဏ်ချထားသူတွေပဲတရားရုံးကကြားမဟုတ်ပဲနဲ့သမရကသူ့အာဏာကိုကျင့်သုံးပြီးလွတ်ပေးတာသူလွတ်ပေးရင်ပေးမှာပဲရပိုင်မှာမဟုတ်ပါဘူးနော်အဲ့ဒါအပြင်ကျွန်တော်ထင်တာတော့တကယ်လွတ်ပေးတင်တာနိုင်ငံရေးအကျဉ်းသားတွေကိုထိတ်ဆုံးမှထုတ်ပြင်းတယ်မတရားတရားစွဲခံထားတဲ့နော်ကျွန်တော်တို့အမှုတွေရှိပါတယ်ဗန်နိုင်ငံကြီးတို့ရဲ့အမှုတွေဒါရီကိုပူးစုပစက်ချထားတဲ့အမှုတွေဒါမျိုးတွေကိုထိတ်ဆုံးကလွတ်ပေးနေတယ်ခုကတော့ဟိုလုတ်ခံနေတဲ့လူတွေအကြောင်းကြောင်းကြောင်းဟိုဒီနာမည်ထွက်တဲ့လူတွေလွတ်ပေးလိုက်တာဆိုတော့ဟိုစေရနာကကောင်းတယ်ဒါပေမဲ့တရားမှုကတော့အကုန်မကောင်းလာဘူးပေါ့နော်ဟိုမကောင်းတဲ့အချက်တွေလူလေးရောက်တော့ပေးသွားတယ်ဆိုတော့ဒီသားမျိုးကြီးရောက်သွားတာကတော့လူငင်းချတော်ကိုပြီးတဲ့အခါမှာချတဲ့ပုံရဟိုမှားတဲ့အချက်တွေပဲပါနေတယ်အဲ့လိုပဲပြောချင်ပါတယ်
ဆိုတော့အဲ့လွတ်တင်တဲ့လူတွေကိုလွတ်တယ်ဆိုတဲ့ကိစ္စမှာအခုဒီ riders တင်းအောင်ဝါလုံးတို့ကျော်စုဦးတို့ကိုလွတ်တယ်ဆိုတဲ့အချက်ကတော့နိုင်ငံတကာကလည်းအတော်ကြိုးစုံနေကြတာတွေ့ရပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့အမှတ်ပေးရမှာပေါ့ဗျာ
ပြီးတင်ပါတယ်ဒါပေမဲ့တခုတော့ရှိတယ်ပြီးတင်တယ်ဆိုတာတော့မှဝါလုံးတို့ကငိုရေးအပြည့်မရှိပါဘူးဟိုဘယ်နိုင်ငံတွေလူ့ဘုတ်ချက်မှာဖောက်ဖြစ်တာမဟုတ်ဘူးဝါလုံးတို့ကသူတို့ရတဲ့သတင်းပေါ့ဗျာဒါ access to information ပါအဲ့ဒီဟာရတာကိုလိုက်တာတကယ်ကတော့ရာဇဝတ်ကြီးတခုကိုတူဖော်တော့မှာမို့လို့ဒီလူတွေကိုဒီလောက်ကြံပြပေးလိုက်တာကိုကျွန်တော်တို့ယူဆတယ်သူဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ဒီအခြေအနေတွေရမှာဝါလုံးတို့ပြန်လွတ်ပေးတာကိုတော့ကျွန်တော်တို့ချိုးချိုးပေးတ
ယ်ဒါပေမဲ့တခြားနိုင်ငံရေးအကျဉ်းသားတွေကကျင်းလောက်တဲ့အတိုင်းအတာထိပါလာတယ်လို့မြင်ပါသလားလွတ်တင်တဲ့နိုင်ငံရေးအကျဉ်းသားတွေအများကြီးကြံခဲ့တယ်လို့ထင်ပါလား
အကြံပါတယ်ဗျာအများကြီးကြံပါတယ်တချို့ဆိုလို့ရှိရင်ဟိုဘလို့မှမဖြစ်တဲ့အမှုယူနေတဲ့လူတွေကြံတယ်ဥပမာပြောရလို့ရှိရင်ဒီပါမြတီနာမှာကျွန်တော်လိုက်ခဲ့တဲ့1221ပေါ့ဗျာနိုင်ငံတော်သစ္စာပေါ့ပြပုံကံမှုမှာယောက်ျားကိုမမိတော့ဟိုအမျိုးသမီးလေးကိုဖြူဖြူနဲ့ဆိုတာအမျိုးသမီးလေးကိုဖမ်းပြီးတော့ဆယ်နှစ်တည်းပြန်ချထားတာဒါဒါမျိုးတွေဆိုရင်အတော်ကြီးပြက်စီနေတိုင်းနေဗျာဒါမျိုးတွေလွတ်မပြေးဘူးနောက်ကကြံတဲ့နိုင်ငံရေးကျင်းသားတွေမပါတော့ပါပဲကျွန်တော်တို့အတူပဲတွေ့
အခုမိကျင်တာနိုင်ငံရေးအကျဉ်းသားမရှိဘူးဆိုပြီးတော့တစ်ချိန်လုံးအရင်အာဏာပိုင်ဆက်ဆက်ကငင်းဆန်နေပါတယ်အခုအစိုးရကရောနိုင်ငံရေးအကျဉ်းသားတွေလို့သူတို့အသိမှတ်ပြုပါသလားဆိုတော့ဒီမိုကရေစီကိုသွားနေတဲ့အချိန်မှာနိုင်ငံရေးအကျဉ်းသားဆိုတာသူတို့ထားသေးသလားဆိုတော့အဲ့ဒီကူဆက်ညီမဲ့ဖြစ်နေလားဥရေရှုံကဘယ်လိုသုံးသပ်လို့ပါလဲ
ကျွန်တော်ကတော့နိုင်ငံရေးအကျဉ်းသားကိုဒီအစိုးရအတိမတ်ဖြစ်တယ်လို့ပဲကျွန်တော်ယူဆပါတယ်ဒါပေမဲ့ဟိုဒေါက်တာအိမ်မတော်ကိစ္စမှာဒီဟာ NLD ကပြောရစုံမရှိဘူးပြောတဲ့အကြောင်းကတော့ကျွန်တော်တို့သဘောမတူပါဘူးကျွန်တော်တို့တစ်သက်လုံးနိုင်ငံရေးအကျဉ်းသားပြည်အတိမတ်မပြုခံခဲ့ရဘူးဆရာနာချင်းစစ်တကြောင်တော့မှာဒါနိုင်ငံရေးရဲ့သဘောတော်ကွဲတူရှိတာပဲပုံမှန်တွေရတယ်ရှိခဲ့တော့ဥပဒေရှုထောင့်မှာပြောရင်တော့ဥပဒေပို့ဆိုးမှုတင်တာပေါ့ဗျာကျွန်တော်တို့စက်ခွန်တစ်ကိုနိုင်ငံရေးအကျဉ်းသားတွေမပြောရင်ဘယ်လိုပြောမလဲ122ကနိုင်ငံတော်သစ္စာဖော်ပြပုံကံမှုကိုနိုင်ငံရေးအကျဉ်းသားတွေမပြောရင်ဘယ်လိုပြောမလဲအဲ့တော့နိုင်ငံရေးရာသဘောထားကိုလွယ်လို့နိုင်ငံရေးရာလုပ်ကံဆောင်ရွက်လို့ကြားရတဲ့ပြည်နိုင်ငံရေးအကျဉ်းသားအဖြစ်အတိမတ်ပြုရမှာပါပဲ
ဆိုတော့နိုင်ငံရေးအကျဉ်းသားကိုကြတော့မလွတ်ဖက်နဲ့ပြစ်မှုကျူးလွန်တဲ့ရာဇဝတ်သားတွေကိုလွတ်တယ်ဆိုတာတချို့ကလည်းပဲဒါဟိုတုန်းကတော့ထောင်ခါတယ်ဘာညာသုံးကြတာပေါ့လေလူဆိုးသူဆိုးတွေအရာထဲမှာပိုရောက်လာတယ်တလောတုန်းကပဲလူငင်းချမ်းသာကွင်းပေးပြီးရနောက်တနည်းမှာပဲချက်ချင်းပြစ်မှုကျူးလွန်တဲ့သတင်းတစ်ခုလည်းကြားလိုက်ရပါသေးတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျူးဆိုသင့်ပါလားရာဇဝတ်သားတွေအကုန်လုံးထောင်ခါသလိုလွှတ်လိုက်တော့ သူတို့အလုံးအလောက်ပြင်လိုက်နိုင်ပြီးမှလွတ်တာလားသူတို့လူဖွဲ့စည်းမှသူတို့ဇယိုက်အတိုင်းဆက်ပြီးတော့ဆူသွားနေနိုင်သေးသလားဘယ်လိုသတ်သတ်လို့ပါလဲအဲ့
ဒါတော့ဗျနံပါတ်၁အခြေပမာပြည်ချင်းတောင်စတဲ့ကဘလို့မှကောင်းလာစရာမရှိပါဘူးကျွန်တော်တို့ပြည်ပေါင်းများစွာ18နှစ်လောက်နေခဲ့တာပမာပြည်ချင်းတောင်စီအင်မတန်စုပ်ပစ်တဲ့ဆက်ယုံကြီးတစ်ခုပဲတခိုးကိုတပြားပြအောင်တပြားကိုသဘုံပြအောင်လုပ်ပြီးတဲ့နေရာပဲအဲ့တော့ဒီထောင်ထဲကနေပြီးတော့ဒီစိုက်တာကောင်းလာမှဆွတ်မယ်ဆိုတော့လုပ်ရမှာရှိဘူးဒါပေမဲ့ဒီသမနာကြီးရဲ့ယူရချက်ကတော့တချို့ကိစ္စတွေမှာဥပမာအပြင်ဘူးရှင်ပါဗျာစေတရားများနဲ့ထောင်စံကားနဲ့ကြာခံတဲ့လူမျိုးတွေဒါမျိုးတွေကိုငဲ့ညာပြီးတော့ထောင်ခါလိုက်တယ်တော့မဟုတ်ဘူးဗျာပုံမှန်အလိုက်အဲ့ဒီလူစိုးတခုတွေပါသွားမှာဆိုတော့ပုံမှန်အလိုက်ဖြစ်စဉ်တစ်ခုလိုက်တော့15ခုဆိုဘူးရ15 16မရှိမှရဲလေးစစ်ပြေးဒါမျိုးတွေကိုစတိကြလုပ်လိုက်တာသမနာရှိနေတယ်ဗျာဟိုသမနာကြီးသိစဉ်တစ်ထက်မှာဆိုခုရဲတပ်တင်ရင်စေတံကြနှစ်ခါတကြီးချက်တော့ပေးကြတာအဲ့ဒီလိုအစဉ်မျိုးတော့မဟုတ်ဘူးဗျာတို့ပြည်ရဲ့အတိုင်းမှာမိသားစုစုံတရားရှိပြီးတော့တော့ထောင်ကကြက်တာလည်းပါတယ်ဗျထောင်ဘတ်ဂျက်တကယ်ကိုထောင်ဒီမှာသူချင်းရတော့ဆိုးနေတော့အဲ့ဒီချက်ကိုငဲကွက်ခဲ့ရတာလည်းပါလိမ့်မယ်တို့ရတွင်စီမဲ့ကမ်းမဲ့ဖြောက်တော့အရင်ဆုံးကတုတ်ခဲ့တယ်လို့လူစိုးရကြတွေရွေးထုတ်တာတော့မဟုတ်ဘူးဗျာမိသားရဲ့ဖြစ်တဲ့ပုံမှန်ရဲ့အခုဖြစ်စဉ်ရဲ့အပေါ်မှာရွေးပြီးတော့ကျွန်တော်တို့ထွက်တယ်လို့ကျွန်တော်ယူဆတယ
်ဒါမဲ့တချို့ကအမှုကြည့်ပြီးတော့ဥမာပြန်ရောင်းဝယ်ဖောက်ကားတဲ့ကိစ္စနဲ့အဖန်ခံရတဲ့လူလွတ်လာပြီးတော့ဒီနှစ်ပြားတစ်ပြားအဲ့လိုဖယ်ယူပေးတဲ့လူတွေကကြံငဲ့သေးတယ်ဆိုတော့ဆွဆွဲချက်တွေလည်းကြားပါတယ်အဲ့ဒါကမှန်ပါလားမသိဘူ
းကျွန်တော်တော့အဲ့လိုမသိဘူးတို့ကကျွန်တော်တို့သိတဲ့ဖြစ်စဉ်တကူကတော့16ပေါ့ဗျာမူးရ16ဒါသူကသူ့ဒုက္ခနာကိုဟောတွေ့တယ်ဆိုပြီးတော့သူ့ကိုဖမ်းလိုက်တယ်နောက်အဲ့ဒါစေပြမများဘူးကနှစ်ပြားသုံးပြားပေါ့နော်အဲ့ဒါသူနဲ့တူပါတဲ့တငယ်ချင်းရှိတယ်သူကတော့အားပေးကူညီပေါ့ဗျာ21မြင်းဆောင်21ဆိုဖမ်းတယ်အခုဒီစေးရမိတဲ့လူကထွက်သွားပြီးတော့ဟိုမြင်းဆောင်21ပါတဲ့တငယ်ချင်းကကြံခဲ့တာတူဖြစ်တယ်ရတာရှိတယ်ဗျာအဲ့ဒါတော့ကျွန်တော်တို့ဘူးချပြီးတော့ခြေခြေချင်းချင်းလုံးပါရမယ်ဖြစ်တယ်အဲ့လိုလုံးဝချွေးချက်တွေတော့ရှိတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့နောက်တချို့နိုင်ငံတွေမှာ crime rate ကျဆင်းသွားအောင်ပြင်မှုကျွလွန်တဲ့အရေးအတွက်ကျဆင်းအောင်ဆိုပြီးတော့ဥပမာအဖြစ်ဒီဥရောပနိုင်ငံတချို့မှာဆရာသိပါလိမ့်မယ်စေကြောက်ကိစ္စတွေပါတွေကိုသူတို့ပြစ်ဒဏ်လို့မဆက်မှတ်တော့ဘူးဆိုပြီးတော့ short pop ပေးလိုက်တာတွေရှိတယ်မြန်မာနိုင်ငံမှာရောအဲ့လိုလုပ်ရင်ဆရာစောစောကပြောတယ်ထောင်ထဲမှာသိမ့်ဖန်စီထားတဲ့လူတွေများတယ်ဆိုရယ်စင်ကြဆင်းသွားနိုင်တဲ့အနေအထားရှိပါလားအဲ့လောက်ရောက်တော့ဆရာဘယ်လိုသုံးသပ်လို့ပါလဲဘယ်လိုမြင်လဲ
မျိုးရစီဝါပြဿနာတော့ဗမာကျင်းကရေးကြီးဆုံးပြဿနာလေအခုချိန်ကြီးဟိုကျွန်တော်တို့သူအကျဉ်းထောင်နေတဲ့မှာဖြစ်ပြီးရှိတဲ့အကျဉ်းသားကမျိုးရစီဝါအကျဉ်းသားအများဆုံးပဲဒါပေမဲ့မျိုးရစီဝါအကျဉ်းသားဆိုတဲ့နေရာမှာခုနကျွန်တော်တို့စနစ်တကျတော့ဥရီတွေကိုတရားပြင်ဖို့လိုတယ်ပြင်ဖို့လည်းကြိုးတော့ကြိုးစားကြတာပေါ့နော်ခုနလိုတပြားနပြားကြတဲ့သူကလည်းဒီနှစ်ပဲနောက်တစ်ခါဟိုတန်နဲ့ချီလုပ်တဲ့သူဒီနှစ်ပဲနော်အဲလက်ဝဲရှိတယ်ဆိုရင်စုံသုံးသက်ချက်တွေကကွဲလွဲနေတာမျိုးတွေတွေ့ရတာပေါ့ရင်အဲ့တော့အဲဥရီချွေးချက်တွေရှိတော့တချို့ဟာတွေကိုလည်းပဲကျွန်တော်တို့ short pop ပေးနေတယ်ဟိုဘူးရစီဝါဆိုအကုန်ထက်တာမျိုးမဟုတ်ဘဲနဲ့တခြားတစ်ဖက်မှာလည်းပဲကျွန်တော်တို့ကတိကျတဲ့ဥရီပြဌာန်းချက်တွေကိုတရားလုပ်ဖို့လိုပဲလို့ကျွန်တော်ထင်တယ
်တချို့ကိစ္စတွေမှာမူရစီဝါနဲ့ပတ်သက်ပြီးတော့ထရက်ကားကြီးတွေနဲ့မိတယ်။ဘာညာဆိုပြီးတော့သတင်းလည်းကြားခဲ့ပါတယ်။ရန်ကုန်မြို့ထဲမှာဒါပေမဲ့နောက်ပိုင်းမှာအဲ့ဒေခံမိတယ်ဆိုတာလည်းမကြားဘူးဆိုတော့အဲ့လိုကိစ္စတွေကဒီအာဏာပိုင်တွေဩဇာအာဏာအတိုင်းအတာနဲ့နှိစက်တဲ့လူတို့ဆိုကြပါဆိုအဲ့လိုတွေဖြစ်နေတာပေါ့လေသူတို့လောက်ရတာနဲ့မမိဘူးဆိုတော့အဲ့ကိစ္စတွေကအခုထိတော်တော်များများရှိနေသေးလား။အဲ့ဒီအမှုကြီးတွေကိုမိနိုင်မဲ့အလားလားကောမြင်မိပါလား။
ခုအရင်နဲ့နှိုင်းဆိုင်တော့မူရစီဝါမိတာတွေရောဂျန်နဲ့ရာဇဝတ်မှုတွေပြည်နေတာတွေရောပေါ်တော့တွက်လည်လာပြီတော့ပေါ်တော့အင်အားကောင်းတာတော့တွေ့ရတယ်ဗျဒါပေမဲ့ကျွန်တော်တို့ယူတော့တွေအများကြီးပါပဲဒီမြန်မာနိုင်ငံရဲတပ်ဖွဲ့မှာရဲအင်အားမလုံလောက်တာလက်နဲ့အင်အားမလုံလောက်တာအရေးချင်းမသိမိတာဒီလိုချက်တွေအများကြီးရာစုနဲ့တကွတော့မဆလာဆက်အနာရှင်ခဏ6/62ကစကျင်းစာရိုက်တာပြက်စီးလာပြီတော့လက်ဘေးလက်ယူတနိုင်ငံလုံးသတို့တွေအရေးကြီးသွန်းသွားလိုက်တာဆိုတော့အခါကျတော့တူတော့တဲ့အချိန်လေးတည်းမှာလုပ်ဖို့တော့သိမလွယ်ဘူးညာဒါကျွန်တော်တို့ကတကယ်ကိုလူလူလူရှာမှုနဲ့ဂျူသားရေးလူရှာမှုဖြစ်လုံးမရမယ်အနေအထားမျိုးဖြစ်တော့နော်အဲ့ဒီလိုဟာမျိုးတွေကတော့ရှိနေအောင်ပါပဲအဲ့
ဆိုတော့မူရစေဝါအမှုကြီးတွေအင်တန်ကြီးလေးတဲ့အမှုကြီးတွေဟာလက်ပိတ်လိုက်မှုကြောင့်လွတ်နေသေးတဲ့ဆွဲအခြေအနေလည်းရှိနိုင်နေရပါဘော
အာရှိနိုင်ပါတယ်ဗျာဒါရှိနိုင်ပါတယ
်နောက်တစ်ခုကအခုအချင်းထောင်တွေစူပူရာနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရုံးကနောက်ဆုံးမေလကိုထုတ်ပြန်တဲ့အထက်မှာတော့အချင်းထောင်တွေကတစ်ခုနဲ့တစ်ခုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့စူပူရဲဆိုတာကိုတွေးခဲ့ရတဲ့အတွက်ကြောင့်ဒီအချင်းထောင်စုပူမှုတွေဟာချိတ်ဆက်မှုများနဲ့သွေးထိုးလှုံ့ဆော်မှုများရှိနေသည်လို့သုံးသပ်ထားပါတယ်။အဲ့ဒါကဘယ်လောက်ဖြစ်နိုင်ပါလဲ
။ဖြစ်နိုင်ကြီးရှိပါလေဗျာ။ကျွန်တော်ကထောင်ထဲမှာ18လောက်နေလာတာ ကျွန်တော်တို့ထောင်ထဲမှာလည်းကိုခွန်ခွန်ဒီဇင်ဘာ20ရက်စတော့အချိန်ချင်းထောင်ထမှုတွေကျွန်တော်တို့လုပ်ခဲ့တာဆန္ဒပြပို့ပိုးစိုးပတ်ဆက်နေနေနဲ့ကျွန်တော်တို့တော်ရုံတစ်ဖြစ်နဲ့မလုပ်နိုင်ဘူးဒီနိုင်ငံရေးအင်အားတွေကတော့ယုံကြည်ချက်ရသေးခံလုပ်တာ哦အဲ့ဒါမျိုးတွေအဲ့တော့တစ်ဖက်နဲ့တစ်ဖက်ချိန်ဆက်လို့ဆိုတော့တော်တော်ခက်တယ်ဒီစားကျွန်တော်တို့ဆန္ဒပြမှုသဘိမ့်မှုထောင်တဘိမ့်မှာကျင်းသားကိုရေးတိုက်ပေါ်တော့တုံးမယ်ဆိုရင်တစ်ဖက်နဲ့တစ်ဖက်ဆက်တယ်လို့တော့တိုင်းနဲ့တိုင်းနဲ့တစ်ချင်းနဲ့ဆက်တယ်လို့တော့အတော်ခက်တယ်ဒီစားအဲ့တော့တစ်ထောင်နဲ့တစ်ထောင်ဒီချိန်ကြိုက်ပြီးတော့လုပ်တယ်ဆိုတာကတော့ကျွန်တော်ထင်တယ်ဗျဟိုဘသူဘယ်ဝါလို့ပြောတာတည်းပေါ့နော်လုပ်နိုင်တယ်အထောက်ကူပြုနည်းလမ်းတွေတော့ရှိနေပြီလို့ကျွန်တော်တို့ပြောရမှာ
ဟုတ်ကဲ့ဆိုတော့အကျဉ်းသားတွေချင်းချင်းသူတို့လွတ်မြောက်ရေးအတွက်ကြည့်ပြီးလုပ်တယ်ဆိုတာကတော့ခပ်ပေါ်ပေါ်တွေးလို့ရပါမယ်ဒါဟာအစိုးရရဲ့အပြုသဘောလှုပ်ဆောင်ချက်တွေကိုမမောက်ဖမ်းမဖြစ်အောင်တမင်တကာနိုင်ငံရေးဂျန်နယ်လုပ်တယ်လို့များယူဆလို့ရမှာခင်ဗျာ
ယူဆနိုင်ပွဲရှိတယ်ဗျနော်ဟိုကျွန်တော်ယူဆတယ်ဆိုရတဲ့ပေါ့နော်ယူဆစရာအချောင်းအချက်လက်တွေရှိတယ်ခုနကကျွန်တော်ပြောတဲ့အချက်တွေကြပါဗျာကျွန်တော်တို့တတိုင်းနဲ့တတိုင်းတော့ဆက်တယ်လို့ရအောင်အင်မတန်ခဲချင်းနဲ့အချိန်နည်းမျိုးမှာတောင်နဲ့တောင်တည်းဒီဘုန်းနဲ့ဆက်ပြီးတော့ချိတ်ဆက်လုံနိုင်တယ်ဆိုတာတော်ရုံတစ်ဖြစ်နဲ့တော့မဖြစ်နိုင်တဲ့အခါကြတော့နိုင်ငံတော်အစိုးရရဲ့ကောင်းမြတ်တဲ့လုပ်ရပေါ်မှာအတရီပြည့်စည်ခြင်းနဲ့လူတွေထောင်သူခြင်းနဲ့လူတွေလည်းရှိနိုင်တယ်လို့ကျွန်တော်တို့ယူဆစရာရှိပါတယ
်ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့အခုဖြစ်ရကသင်္ကန်းစာဘာယူသင့်တယ်လဲအဲ့ဒီသင်္ကန်းစာတိုင်းသူတို့နောက်ကိုပြုပြင်လိမ့်မယ်လို့မျှော်လင့်ပါသလ
ားကျွန်တော်တို့မျှော်လင့်နေဗျာဘိုင်းကအစိုးရကလူလူဆိုးရဖြစ်တယ်သမားကရှိနေရဖြစ်တော့ဥပဒေနားလည်တယ်အဲ့ဒီတည်းကျွန်တော်ပြင်နိုင်မယ်လို့ထင်တယ်ဒါကိုသင်္ကန်းစာယူနိုင်နေပဲလို့ပြောတယ်
လူခွင့်ရေးရှိနေကြီးဦးသိန်းတန်းဦးနဲ့ဦးကျော်စံတာတို့ဆွေးနွေးတင်ပြခဲ့တဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတဲ့အပြီးမှာတော့ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာကပြားဆီယာမရွှေပိုးအိမ်ဘကိုးကဘာကိုယုံကြည်တယ်လဲဆိုတာကိုဝေမျှထားပါတယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။နားလည်ခြင်းဒီလိုမှသူယုံကြည်ရာအကြောင်းများကရှိနေပါလိမ့်မယ်။ကပြားရေးသူတကယ်ကြည်ဒီလူတို့ဖြစ်တဲ့အတွက်မိမသားတဦးဖြစ်မွေးဖွားလာခဲ့တဲ့အတွက်မိမတဦးနေရာနဲ့ကျမယုံကြည်နေတဲ့အကြောင်းအရာလေးတစ်ခုရှိပါရဲ့ရှင်။အဲ့ဒါကတော့မိမဆိုတာမိဖို့တက်တက်မွေးဖွားလာတာမဟုတ်ဘူး။ဘယ်လိုအခြေအနေမျိုးပဲရောက်နေပါစေသူစွမ်းနိုင်တဲ့ခွန်အားနဲ့ကဘာမြေကြီးရဲ့တနေရာမှာအတုံးဝင်တဲ့လူသားတယောက်ဖြစ်နေရမယ်ဆိုရယ်ယုံကြည်ချက်ပါပဲ။မိမတဦးဖြစ်မွေးဖွားလာရတဲ့ကြားရဲပညာပညာဝိမရတာစီရင်လုံးလုံးနေကြတဲ့ဘဝအခြေအနေမျိုးနဲ့ဖြတ်တန်းနေရတာအသိပညာမပြည့်စုံတဲ့အချိန်မှာပဲအိမ်ဆောင်စောစောကျသွားရလို့အိမ်ဆောင်မှုတာဝန်တွေကလေးတွေရဲ့မိခင်ဖြစ်သွားလို့ယောက်ျားကကို့ပေါ်မကောင်းလို့ဈိုင်းမဲ့ခံနေရလို့အဲ့လိုအခြေအနေမျိုးတွေကနေနောက်ဆုံးပြည့်တဲ့ကတည်းကဖြစ်ခဲ့ရင်တော့မှနောက်ဆုံးတစ်ခုလက်ပြောက်မဆိုးမတူဖြစ်နေခဲ့ရင်တော့မှနောက်ဆုံးသူများအမေနောက်ဘဝဖြစ်နေခဲ့ရင်တော့မှဒီကိုယ်သူတဦးရဲ့နေရာနဲ့အញ្ញံဆုံးရုံးထွက်နိုင်မှုအတွက်ကျမတို့မိမတွေရဲ့အင်အားတွေကိုချစ်သမျှအကုန်ထုတ်သုံးရပါလိမ့်မယ်။အဲ့လိုပြောရတဲ့ကျမကမိမဝါရီတူလားဆိုတာမဟုတ်ပါဘူးရှင်။ဒါကကိုကိုကိုလည်းလူသားတယောက်နဲ့ပဲနေနေ။လူသားတယောက်နဲ့ပဲအရာရာကိုခံစားတယ်။အချိန်နည်းအရက်ရက်ကိုလည်းဒီဆိုရဲရှူတော့ကနေပြီးတော့ပဲကြည့်ပါရဲ၊မြင်ပါရဲ၊တွေးပါရဲ။ခက်ကကိုကကိုကိုကိုတယောက်လိုပဲတွေးနေတယ်။ကိုပတ်ဝန်းကျင်ကိုအတိုင်းဝိုင်းကိုကျင်လည်နေရတဲ့အဖွဲ့အစည်းရဲ့အတွင်းနဲ့အတိရဲမှာတော့မိန်းမတယောက်ဆိုရဲပေါင်းတစ်ခုကအလိုလိုရှိနေတာကိုမကျေနပ်ပြင်မဲ့လဲဒါအမှန်တရားပဲဆိုပြီးလက်ခံနေရပါတယ်။ဒီသားစုရဲမှာပဲဖြစ်ဖြစ်အလုပ်ခွင်ထဲမှာပဲဖြစ်ဖြစ်ကားမောင်းတဲ့အခါပဲဖြစ်ဖြစ်သူကမိန်းမတယောက်လေသူဦးဆောင်နိုင်မလားသူလုံနိုင်ပါမလားဆိုရဲအတင်းမျိုးတွေကိုတော်တော်များများစဉ်းစားဆုံးဖြတ်ကြလိမ့်ရှိရအောင်တွေ့ရပါတယ်။တကယ်တော့ကျမတို့မှာလုံနိုင်စံတွေအများကြီးရှိပါတယ်။နောက်နိုင်ငံရှိကြလားငါလုံးမယ်ဆိုရက်ပြတ်သားမှုမျိုးရှိရင်အချိန်မီတော်တော်များများမှာကျမတို့အနေနဲ့ဘယ်ယောက်ျားဘယ်သူတဦးတယောက်ကမှအားကိုးနေကြမလို့လို့ကျမတို့ထင်ပါတယ်။ရုပ်ပိုင်းဆိုင်ရာရအမျိုးသားတွေကအင်အားနည်းပါတဲ့အတွက်အချို့အချိန်တွေမှာတကယ်ကိုအလျှော့ပေးလိုက်ရတာကလဲလို့လူသားတယောက်လုံးနိုင်တဲ့အရာတိုင်းကိုကျမတို့အစွမ်းရှိကြလားလုပ်သွားဖို့လိုပါတယ်ရှင်။အင်းအောင်ရှင်မတယောက်ဖြစ်နေလို့သက်ဆိုင်ချတဲ့အလုပ်လုပ်စရာမလိုဘူး။အစားပညာရပိုင်းဆိုင်ရာတွေဘဝတိုးတက်ရရလုံးဝကြာမလို့ငါပညာတက်လို့ရောက်ကြတာပဲအားကိုးစားရမယ်ဘဝအဲ့လိုအသေးမျိုးတွေကိုဖြောက်ဖြက်ဖြစ်စေချင်ပါတယ်ပုဂ္ဂိုလ်ကိုအားကိုးတတ်တဲ့အကျင့်ကိုလည်းပြင့်ပြချင်ပါတယ်ဘာလို့လဲဆိုတော့လူတို့ကအနည်းငယ်ကြောင်းနေတဲ့တဘဝအမျိုးသားဖြစ်ပါတယ်
ဒါဖြစ်တဲ့သဘောတရားပါရုပ်ပိုင်းဆိုင်ရာအရာလည်းတစ်စက္ကန့်နဲ့တစ်စက္ကန့်ဆဲနေတဲ့အရာတစ်ဖြည်းဖြည်းချင်းကြောင်းနေနေပါတယ်ပြီးတော့လူသားတယောက်မှလူသားတယောက်မဖြစ်မနေရင်ဆိုင်ပြည့်စုံရမယ်ဒုက္ခတွေလည်းရှိပါတယ်ဘလောက်ပဲပျော်စရာကောင်းတဲ့ဘဝပဲဖြစ်ဖြစ်ဘလောက်ပဲချမ်းသာချမ်းသာဘလောက်ပဲအဆင်ပြေနေပါစေအိုနာတေးသေးဆိုရယ်လူဖြစ်ဒီမှုရဲ့အမှန်တရားကိုဘယ်သူမှရှောင်လဲလို့မရပါဘူးပြောချင်တာကဘလောက်ပဲကြံ့ခိုင်တံပါးရဲ့ယောက်ျားပြောက်ပဲဖြစ်နေပါအောင်တော့သူ့မှာအင်အားနည်းတဲ့အခိုက်အတန့်တွေရှိလာနိုင်ပါတယ်ရှင်သူ့မှာတားရဲဘက်ကိုပြောင်းလဲနိုင်တဲ့စိတ်အခြေအနေလည်းရှိလာနိုင်ပါတယ်ကိုကိုယ်တိုင်တော်မှလူကံနဲ့အဲ့လိုပြောင်းလဲနေရစိတ်ကန်းဆိုင်ရာအခြေအနေတွေရှိနေတတ်တာမင်းလို့မရနိုင်ပါဘူးဒါကလည်းအပြစ်တင်ကိုခတ်ခဲတဲ့အခြေအနေတစ်ခုပဲဖြစ်ပါလိမ့်မယ်ကိုကိုယ်တိုင်ကိုဘဝကိုအခြေအနေကိုတည်ဆောက်နိုင်ခြင်းရှိလာတဲ့အခါဘဝပေါ်ရှင်တန်ရတာပိုပြီးအသေးစိတ်ရှိလာမယ်လို့ကျွန်မတို့ထင်ပါတယ်ရှင်ပေါ်ပြီးတော့လည်းရောင်းချင်မှုရှိလာပါလိမ့်မယ်။ဒီတော့ဦးချင်းသားတဦးချင်းသားကအမိကိုကင်းတဲ့ဘဝရဲ့ချက်ချင်းတရားနဲ့အတူတူတွားကြမယ်ဆိုရင်ဒီကမ္ဘာလောကကြီးကလည်းဒီထက်ပိုပြီးတော့ပြုံးကြရဲထင်ရလိမ့်မယ်လို့ဒီမှာတော့ရောင်းချင်မိပါရဲ့ရှင်။ဒီလိုကမ္ဘာရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်အစီအစဉ်ကိုနားဆင်ကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလို့ရတယ် VOA ကိုတည်သချင်းတွေတောင်းလို့ရတယ်ဆိုရင်ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေတစင်ဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြည်ရန်ကုန်မြို့ကိုပေးပို့ဆက်သွယ်နိုင်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့ဖုန်းနံပါတ်က1239238255လေးဖြစ်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုဥကြုံစံတာကပြောပြပေးပါရှင
်ဒီဘောအချိန်နဲ့တရားနဲ့အတူအမျိုးသားလူညုံရေးကိုချင်းချောက်နေတဲ့ကုမ္ပဏီတွေကထုတ်လုပ်တဲ့ဆက်သွယ်ပစ္စည်းကိရိယာတွေကိုအမေရိကန်လုပ်ငန်းတွေမသုံးရဘူးဆိုတော့အုပ်ချုပ်ရေးအမင်းကိုသမ္မတဒေါ်နယ်ထရန့်ဗုဒ္ဓနေရလက်မှတ်ရေးထိုးလိုက်ပါတယ်။ဒါကြောင့်တရုတ်ဟွာဝေးကုမ္ပဏီနဲ့စီးပွားရေးလုကင်တာကိုပိတ်ပင်ဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။ဒီအမင်းကိုရက်ပေါင်း150အတွင်းအကောင့်ထဲဖော်နိုင်အောင်အစီအစဉ်တရားရေးဆွဲဖို့လည်းကုသရန်ရေးဝန်ကြီးဌာနကိုဒီအမင်းမှညွှန်ကြားထားပါတယ်။သမ္မတရဲ့ဒီအုပ်ချုပ်ရေးအမင်းဟာအမေရိကန်တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးပြဿနာနဲ့ပတ်သက်ပြီးတော့အတော်တင်းမာနေခြင်းမှပေါ်ထွက်လာတာလည်းဖြစ်ပါတယ်။အေးပေါ်ချင်းနေအတွက်မလိုအပ်တဲ့အမေရိကန်စံတမန်ဝန်ထမ်းတွေအီရတ်နိုင်ငံကထွက်ခွာကြဖို့အမေရိကန်ပြည်ထောင်စုကအမိန့်ထုတ်လိုက်ပါတယ်။အီရန်နိုင်ငံနဲ့စစ်ဖြစ်တော့မလားဆိုတော့စိုးရိမ်မှုတွေအမေရိကန်ဥပဒေပြုအမတ်တွေလောကမှာထွန်းကားနေခြင်းကြီးထွားနေခြင်းမှာအစိုးရကအခုလိုအမိန့်ပြလိုက်တာဖြစ်ပါတယ်။အစီအလက်ပိုင်းမှာရှိနေတဲ့အမေရိကန်ထရဖော့ဝန်တွေကိုအီရန်ဒါမှမဟုတ်အီရန်ကြောထောက်နှုတ်ခံပြုထားတဲ့သူတွေကတိုက်ခိုက်လာနိုင်တယ်ဆိုတာကိုအစိုးရသတိပေးလိုက်ပြီးရင်အခုလိုဝန်ထမ်းတွေကိုဆော့ချဖို့စီစဉ်လိုက်ကြလည်းဖြစ်ပါတယ်။ဒီလိုရတဲ့ပတ်သက်ပြီးအမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေကသူတို့ကိုတစုံတရာမပြောခဲ့ဘူးဆိုပြီးတော့နောက်ကိုအီရန်ကိုစစ်တိုက်မဲ့အစီအစဉ်တစ်ခုလုပ်မယ်ဆိုရင်နိုင်ငံသားဆက်ဆံရေးကော်မတီကိုနောက်ဆုံးအခြေအနေကိုအသိပေးဖို့လည်းပဲတောင်းဆိုထားပါတယ်။အီရန်နိုင်ငံဟာနျူကလ িয়ার သဘောတူညီချက်ကနှုတ်မထွက်ဖို့အမေရိကန်သမ္မတရုရှားသမ္မတဗလာဒီမာပူတင်ကပြောကြားလိုက်ပါတယ် JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကနှုတ်ထွက်ဖို့အီရန်ကပြင်ဆင်လိုက်ရင်ဒီသဘောတူညီချက်ပြပြသွားတာဟာအီရန်ကြောင့်ပဲဆိုပြီးတော့အပြစ်တင်ရလိမ့်မယ်လို့သမ္မတပူတင်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်အီရန်အနေနဲ့ဘာဖြစ်ဖြစ်ဒီသဘောတူညီချက်ထဲမှာဆက်နေခြင်းဟာလျော်ကန်စင်မြတ်လိမ့်မယ်လို့လည်းပဲသူကအီရန်ကောင်းဆောင်တွေကိုအမြဲတမ်းပြောကြားခဲ့တယ်လို့ဆိုပါတယ်
တရင်ချင်းချက်ကိုဥကြုံစံတာကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဲအင်ဂျင်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့အချင်းမီကုတ်ဖြစ်ပါတယ်ဒီကနေ့မနေ့ပိုင်း VOA စီစဉ်တွေကိုလိုင်းတိုမီတာ24.50နဲ့ဒုတိယပိုင်းနာရီဝက်မှာလိုင်းလက်မီတာ190တို့ကနေတိုးချဲ့ထုတ်လွှင့်ပေးခဲ့တာပါ VOA စီစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမများသစဉ်အောင်ပါ
This program has come to you from the Voice of America, Washington.